Welcome to the Voice of America in Burmese.
Mingla paung ne khan yang ya ba si khmyar. VOA American an tan ga ni 2016 khu ne November la 22 ye sanin ni mhne khin season ni go American pi daw su Washington DC myo daw ga ni dai yai thau lwin pe ni ba bi. Line do meter 32 40 49 ga ni phan yu na sin nai ja ba de. တို့ရရှင်အားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအနန္ဒာချမ်းမသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပြသွားမှာပါရှင်အီရတ်နိုင်ငံဘက်တက်မြို့မှာဆန္ဒပြသူတွေကအဆောင်ကျက်တားဆီးတွေကိုကျော်ပြီးတော့နိုင်ငံတကာစုံတွေကိုဝင်ရောက်ဖို့ကြိုးပမ်းခဲ့ကြတဲ့အတွက်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာအကြမ်းဖက်မှုအသွင်ပြောင်းလဲသွားပါတယ်ဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုတွေအမေရိကန်ကပူးပေါင်းလှုပ်ဆောင်သွားမယ်လို့ရုရှားရဲ့ပြောကြားချက်ကိုအမေရိကန်ကပယ်ချလိုက်ပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနဲ့ပြောပြသွားဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုလိုသတင်းတွေတင်ဆက်ပြီးမှအရင်ဆုံးနားဆင်ကြရမယ်မြန်မာနိုင်ငံအကြောင်းသတင်းတော်မှာဆိုရင်တော့တနင်္ဂနွေနေ့မြန်မာနိုင်ငံကိုရောက်ရှိလာမယ်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးရဲ့ခီးစဉ်ပေါ်ဘယ်လိုများရှုမြင်ကြပါသလဲ
တောင်တေးဥပင်လေကကျွန်းစုအရေးအပြင်မြန်မာနိုင်ငံကိုဗဟိုပြုတဲ့တောင်အရှိတောင်အရှာဆက်ဆံရေးက
မြန်မာရေးလေးလာတုံးတက်သူဒေါက်တာတင်းဆွေပြုတ်ပြသွားတာဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကိုနားဆင်ကြရမှာပါဒါအပြင်မြန်မာနဲ့ရုရှားစစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့အမေရိကန်မြန်မာဆက်ဆံရေးအလားအလာကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေအကြောင်းပထမအဦးဆုံးမြန်မာကာဒီနယ်ရဟန်းမင်းကြီးကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးချားစ်ဖို့ဥရောပခီးစဉ်စတဲ့သတင်းတော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်နန္ဒာချမ်းနဲ့ကိုညံဝဲအောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အီရတ်နိုင်ငံဘက်တက်မြို့မှာထောင်ထဲချီတဲ့ဆန္ဒပြသူတွေကထူးထူးထက်ထက်ချထားတဲ့လက်နက်ကင်အဆောင်အချက်တွေနဲ့ပိတ်ဆို့ကထားတဲ့ဒီကွန်ကရစ်အတားဆီးတွေကိုဖယ်ရှားပြီးတော့နိုင်ငံတကာစုံတွေကိုဝင်ရောက်ဖို့ကြိုးပမ်းခဲ့တာကြောင့်တောက်ကြနေနေလေပိုင်းကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာအကြမ်းဖက်မှုအသွင်ပြောင်းလဲသွားခဲ့ပါတယ်။ဆန္ဒပြလူအုပ်ကြီးကရှေ့ကိုဆက်တိုးလာတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကတနက်တွေပြည့်မျက်ရည်ရိုးပုံးတွေအသုံးပြုပြီးတော့တားဆီးခဲ့ရပါတယ်။ဆန္ဒပြသူတချို့နောက်ပြန်ဆုတ်ခဲ့ရပေမဲ့နောက်ထပ်ရောက်လာသူတွေကရှေ့ကိုဆက်တိုးခဲ့ကြပါတယ်။တချို့ကနိုင်ငံတကာစုံတွေကိုပြေးဝင်လာရင်ဝန်ကြီးချုပ်အဘာဒီကိုတတ်မယ်လို့အော်ဟစ်ခဲ့ကြပါတယ်။အီရတ်ဝန်ကြီးချုပ်ဟေဒါအယ်အဘာဒီအနေနဲ့ကတော့ယိုယွင်းလာနေတဲ့အီရတ်အစိုးရရဲ့တင်ကေတာတစ်ခုလိုဖြစ်လာနေပါတယ်။ဆန္ဒပြသူတချို့ကတော့လုံခြုံရေးအတားအဆီးကိုချိုးဖောက်ပြီးဝန်ကြီးချုပ်ရဲ့ရုံးတွေဇီအိုအပြေလောအသွားဖို့ကြိုးပမ်းခဲ့ကြပါတယ်။ဝန်ကြီးချုပ်ကတော့ပြဿနာဖြစ်တဲ့အချိန်ရုံးကမှမရှိဘူးလို့သတင်းတွေမှာဖော်ပြခဲ့ကြပါတယ
်။မြေရေပင်လယ်ပင်ထဲမှာတွေ့ရတဲ့လောင်စာစီပင်လိုပြောင်းလဲနေတဲ့အကွက်ကလေးကပြောင်းဆုံးသွားတဲ့အီဂျစ်လေကြောင်းလိုင်းခီးစဉ်အမှတ်804ကိုရှာဖွေရင်းမှာအထောက်အကူဖြစ်စေနိုင်ခဲ့တယ်လို့ဥရောပနိုင်ငံတာဝန်ရှိသူတွေကပြောပါတယ်။အာကာသပလန်နဲ့သူတို့ရဲ့အာကာသယာဉ်တစ်စင်းပြန်တန်းနေချိန်အီဂျစ်အဲနောက်ဆုံးပျောက်သွားခဲ့တဲ့နေရာရဲ့အရှိတောင်ဘက်ကီလိုမီတာ40အကွာမှာရှိတဲ့လောင်စာစီလိုပြောင်းလဲနေတဲ့အကွက်ကိုတွေ့ခဲ့ပြီးရှာဖွေရေးအဖွဲ့တွေစီဒီသတင်းကိုပို့ခဲ့ကြောင်းဥရောပအာကာသအေဂျင်စီကပြောပါတယ်။ပြေကျခဲ့တဲ့အာကာသယာဉ်ပြေကျခဲ့တဲ့လေယာဉ်ရဲ့ပိုင်းစတွေကိုရှာဖွေခဲ့ပြီးဖြစ်ကြောင်းအီဂျစ်အာနာဘိုင်းဒီကတောက်ကြန်ဒီအစောပိုင်းမှာပြောပါတယ်ခီးတဲ့တွေရဲ့ပစ္စည်းတွေနဲ့လင်းရင်ပျက်စီးအပိုင်းအစတွေရေထဲမျောနေတာကိုတွေ့ရှိရပြီလို့အီဂျစ်ကြည်တဲ့ပြောခွင့်ရဘူမူချုပ်ဆမားကသူ့ရဲ့ Facebook စာမျက်နှာမှာရေးထားပါတယ်ခန္ဓာကိုယ်အစိပ်ပိုင်းတစ်ခုထိုင်ကုန်တစ်လုံးနဲ့ခီးဤဆောင်လက်ဆွဲအိတ်တွေကိုရေဒါမြင်ကွင်းကနေလင်းရင်ပျောက်သွားတဲ့နေရာရဲ့တောင်ဘက်မလှမ်းမကမ်းမှာအီဂျစ်အာနာဘိုင်းဒီတွေ့ထားခဲ့ပြီလို့ဂရိတောင်ဝန်ရှိသူတွေကအေသင်မြို့တော်မှာပြောပါတယ
်ဆီးရီးယားနိုင်ငံကအယ်ကိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်တဲ့အစွန်းရောက်တွေကိုနှိမ်နှင်းရေးပူးတွဲလေကြောင်းတိုက်ခိုက်မှုတွေကိုလှုံ့ဆော်ကြဖို့ရုရှားနိုင်ငံရဲ့ကမ်းလှမ်းချက်ကိုအမေရိကန်စစ်ဌာနချုပ်ပန်ဒဂွန်ကပယ်ချလိုက်ပါတယ်။ဒီစိတ်ကူးကိုတော့ရုရှားအစိုးရပိုင်းရုံးမြင့်တန်ကြားကနေတောက်ကြနေမှာထုတ်လွှင့်တဲ့ဆွေးနွေးပွဲတစ်ခုအတွင်းရုရှားကာကွယ်ရေးဝန်ကြီးဆာဂျီရွိုက်ကူးကချပြခဲ့တာဖြစ်ပြီးတော့လေကြောင်းတိုက်ခိုက်မှုတွေကိုအစောဆုံးမေလ25ရက်နေ့လောက်မှာစတင်နိုင်ကြောင်းနဲ့ဆီးရီးယားသမ္မတဘာရှာအယ်အာဆက်အစိုးရနဲ့လည်းညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုဆောင်ရွက်မှုမျိုးတွေကိုကျင့်သုံးခြင်းအပြင်ဆီးရီးယားနယ်မြေတစ်ခုလုံးမှာအသွင်ကူးပြောင်းရေးကို ငြိမ်းချမ်းတဲ့လုပ်ငန်းစဉ်တစ်ခုဖြစ်အောင်မြင်မြင်အကောင့်ထက်ပေါ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးကပြောဆိုသွားခဲ့ပါတယ်။ဒါပေမဲ့လည်းပန်ဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ကြီးဂျက်ဖ်ဒေးဗစ်ကတော့အစီအစဉ်ကိုတရားဝင်အသိပေးအကြောင်းကြားတာမျိုးမရှိတဲ့အကြောင်းသတင်းတောက်တွေကိုတောက်ကြနေမှာပဲပြောကြားခဲ့ပါတယ်။လက်တလောအခြေအနေမှာတော့ဆီးရီးယားနိုင်ငံမှာရုရှားနဲ့ပူးပေါင်းပြီးဘလို့စစ်ဆင်ရေးမျိုးမှလှုပ်ဆောင်နေတာမရှိဘူးလို့ရုရှားနဲ့စစ်ရေးအရဆက်ဆံမှုလည်းမရှိဘူးလို့ပြောဆိုခဲ့ပါတယ်
။ဝါရှင်တန်ဒီစီမှာရှိတဲ့အမေရိကန်သမ္မတအိမ်မြူတော်ရဲ့လုံခြုံရေးဂိတ်တစ်ခုနားမှာတောက်ကြနေကလက်နဲ့ကန်ဆောင်ထားသူတို့အကြောင်းသမ္မတအိမ်မြူတော်ကိုယာယီပိတ်ထားခဲ့ရကနေပြည်ဝဲထောက်လန်းရေးတွေကသူ့ကိုဖမ်းဆီးခဲ့ပြီးနောက်မှာတော့ပြန်ဖွင့်လိုက်ပြီးဖြစ်ပါတယ်။အဖမ်းခံရသူဟာအမျိုးသားတူဦးဖြစ်ပြီးပြည်ဝဲထောက်လန်းရေးတွေကပြစ်ခတ်ဖမ်းဆီးခဲ့တာပါ။သူ့အခြေအနေအသေးစိတ်ကိုမသိရသေးပါဘူး။ဒီအဖြစ်ဖြစ်ဟာတနင်္လာလောက်ကြာမြင့်ခဲ့ပြီးပြည်ဝဲထောက်လန်းရေးတပ်ဖွဲ့ဝင်တွေအလုံးဘေးကင်းလုံခြုံစွာရှိတယ်လို့ဆိုပါတယ်။လက်နက်ကင်ဆောင်ထားသူကတောက်ကြညနေပိုင်းမှာအင်ဂျူရော်နာတဝိုက်ဒေါသတကြီးလှုပ်ရှားခဲ့ရကဖမ်းဆီးခဲ့ရတာဖြစ်တယ်လို့လုံခြုံရေးအရာရှိတွေကပြောပါတယ်။အဲ့ဒီတော့အတွင်းအင်ဂျူရော်ကိုလုံခြုံရေးသတိပေးချက်ထုတ်ပြန်ခဲ့ပြီးယာယီပိတ်ထားခဲ့တာပါ။သမ္မတဥပမာကတော့အခင်းဖြစ်နေချိန်မှာအင်ဂျူရော်မှမရှိဘဲအန်ဒရူးလေးတဲ့အခြေဆိုင်စခန်းမှာဂေါ့ဖ်ကစားနေပါတယ်။အင်ဂျူရော်ထဲမှာရှိတဲ့ဒုသမ္မတဂျိုးဘိုင်ဒန်နဲ့အခြားဝန်ထမ်းတွေလုံခြုံစွာရှိခဲ့တယ်လို့အင်ဂျူရော်ကသတင်းထုတ်ပြန်ပါတယ်ခင်ဗျာ။
အတိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရွေးကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါတယ်။တောက်ကြနေကထိုင်ဝမ်ကျွန်းမှာပထမဆုံးအမျိုးသမီးသမ္မတအဖြစ်ဆိုင်အင်ဝမ်ကကျန်းသက်စာချိန်ဆိုပြီးနိုင်ပိုင်းအတွင်းမှာပဲထိုင်ဝမ်အနေနဲ့လွတ်လပ်ရေးရအောင်ကြိုးပမ်းမှုတွေမလုပ်ဖို့တရုတ်နိုင်ငံကတတိပေးလိုက်ပါတယ်။လွတ်လပ်ရေးရအောင်ကြိုးပမ်းမယ်ဆိုရင်ထိုင်ဝမ်ရေလက်ကြားမှာငင်းငင်းရင်းနဲ့တည်ငြိမ်မှုရနိုင်မှာမဟုတ်ဘူးလို့လည်းတရုတ်နိုင်ငံထိုင်ဝမ်ရေးရယုံကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ထိုင်ဝမ်ရေလက်ကြားမှာငြိမ်းချမ်းစွာဖြစ်ထွန်းမှုတွေအပြန်အလှန်ဆက်ဆံရေးတွေကိုလွတ်လပ်ရေးရဖို့ကြိုးပမ်းမှုတွေကြောင့်အကြီးအကျယ်ထိခိုက်ပျက်စီးသွားနိုင်တယ်လို့လည်းသတိပေးထားပါဗျ။တိုက်ပေမျိုးကစံတစ္ဆာကျင်းစုပွဲမိန်ကုံးမှာတော့တရုတ်နိုင်ငံနဲ့အပြုသဘောဆွေးနွေးမှုတွေလုပ်ဖို့သမ္မတအစ်ဆိုင်အင်ဝမ်ကတိုက်တွန်းခဲ့ပါဗျ။ရေလက်ကြားတစ်ဖက်တစ်ချက်မှာရှိကြတဲ့အစိုးရတွေအနေနဲ့လူမှုတွေအကျိုးစီးပွားအတွက်အတိတ်သမိုင်းကိုဘေးဖယ်ပြီးတော့အပြုသဘောဆောင်ဆွေးနွေးမှုတွေလှုပ်ဆောင်ရလိမ့်မယ်လို့လည်းပြောသွားခဲ့ပါတယ်။သမ္မတအစ်ရဲ့ထိုင်ဝမ်ကျွန်းလွတ်လပ်ရေးကိုလိုလားတဲ့ Democratic တိုးတက်ရေးပါတီ DPP ဟာဒီနှစ်စံပိုင်းမှာကျင်းပခဲ့တဲ့သမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအပြတ်အသတ်အနိုင်ရခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်မှာရှိတဲ့ IS စစ်သွေးကြွတပ်မှုတူကသူ့တပ်ဖွဲ့ဝင်12ဦးကိုနိုင်ငံရဲ့အရှေ့ဘက်နန်ဂါဟာခရိုင်အာချင်းဒေသမှာပြစ်တက်အဆုံးစီရင်လိုက်တယ်လို့အာဖဂန်ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ဇမီဂျန်ဆိုတဲ့ IS စစ်သွေးကြွတပ်မှုကဒီလိုအဆုံးစီရင်မှုကိုလုပ်ခဲ့တာဖြစ်တယ်လို့နန်ဂါဟာအုပ်ချုပ်ရေးမှုရဲ့ပြောခွင့်ရခိုဂျန်နီကတောက်ကြန်နီကသတင်းတောက်တွေကိုပြောပါတယ်။တပ်ဖြတ်မှုပြီးမှတာလီဘန်တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့အဆိုပါတပ်မှုဒဏ်ရာရခဲ့သူတို့တပ်မှုကိုဖမ်းထားတယ်လို့သူတို့ကပြောပါတယ်။တိုက်ပွဲအတွင်းတာလီဘန်အဖွဲ့ဝင်ဖြစ်တဲ့သူညီဖြစ်သူကို IS တပ်ဖွဲ့ဝင်တွေကပြစ်တက်ခဲ့တာကြောင့်လက်စားချေတဲ့အနေနဲ့တပ်မှုဂျန်ကအခုလိုပြန်ပြီးပြစ်ခတ်တာဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။
အမေရိကန်ပြည်ထောင်စုမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့မျိုးသမီးအရေအတွက်ဟာနှစ်ဆပိုများနေတယ်ဆိုတာကိုစာရင်းကောက်ယူရေးတက်တဲ့ပုံစံပြောင်းလဲရာကနေတွေ့ရှိခဲ့တဲ့အကြောင်းကျန်းမာရေးဆိုင်ရာဗဟိုအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဝါရှင်တန်ဒီစီနဲ့ပြည်နယ်50တို့မှာမျိုးသမီးစုစုပေါင်း159ယောက်ယောဂါကူးစက်ခံထားရပြီးယောဂါဖြစ်ပွားမှုအများစုတွေ့ရှိခဲ့ရတဲ့ပေါ်တိုရီကိုအပါအဝင်အမေရိကန်ပိုင်းနယ်မြေတွေမှာစုစုပေါင်း122ယောက်ရှိတယ်လို့လည်းအမေရိကန်ယောဂါထိန်းချုပ်ရေးဌာန CDC ကတောက်ကြနေမှာကြေညာခဲ့ပါတယ်။ဒါဟာဆိုရင်ပြည်နယ်အားလုံးနဲ့ဝါရှင်တန် DC မှာအမျိုးသမီး113ယောက်အမေရိကန်ပိုင်းနယ်မြေတွေမှာ65ယောက်ယောဂါပိုးကူးစက်ခံထားရတယ်လို့ CDC ကနေပြီးခဲ့တဲ့သတင်းပတ်တုန်းကထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းထက်အစမတန်ပုံများလာတာလည်းဖြစ်ပါတယ်အခုအခါယောဂလက္ခဏာပြသည်ဖြစ်စေမပြသည်ဖြစ်စေပြည်နယ်တွေအားလုံးနဲ့အမေရိကန်ပိုင်းနယ်မြေတွေကဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့ကိုယ်ဝန်ဆောင်အမျိုးသမီးတွေအားလုံးကိုကျန်းမာရေးအရာရှိတွေကမှတ်တမ်းတင်နေတာဖြစ်ပါတယ
်ဂျာမန်ဘုံလုံးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဟောင်းဝုလ်ဖ်ဂန်နီယပ်စ်ဘတ်ကိုဘုံလုံးနဲ့သက်ဆိုင်တဲ့လုပ်ငန်းတွေကနေနှစ်နှစ်ပိတ်ပင်လိုက်တဲ့အပြင်ဒဏ်ငွေပေးဆောင်ဖို့ဖီဘာကမ္ဘာဘုံလုံးအဖွဲ့ချုပ်ရဲ့ကျင့်ဝတ်ဆိုင်ရာကော်မတီကနီယပ် Nias Bush ကိုတောက်ကြနေကအမှုဖွင့်လိုက်ပါတယ်။ကျင်းဝန်ဆိုင်ရာကော်မတီရဲ့ဥပဒေရုံးကနေဒီစုံစမ်းမှုတွေကိုမတ်လကစတင်ခဲ့တာဖြစ်ပြီးနောက်ဆုံးအစီရင်ခံစာမှာသူ့ကိုအမေရိကန်ဒေါ်လာ3000တန်ငွေပေးဆောင်ဖို့အဆိုပြုထားပါတယ်။ Direct from Washington The
Voice of America VOA ဒါကတော့ထိတ်တန့်ရောက်သတင်းတွေကိုမန္တန Channel ကိုညံဝင်းအောင်တို့ပြပြခဲ့ကြတာဖြစ်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်။အရင်ဆုံးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းကိုနားဆင်ကြအောင်ပါ။မြန်မာနိုင်ငံမှာလူထုကရွေးချယ်တင်မြှောက်တဲ့အရတအစိုးရတဲ့လက်ထက်ပထမဦးဆုံးကျင်အဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဟာတနင်္ဂနွေနေ့ကျရင်မြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေဆက်လက်အကောင့်ထဲပေါ်ဖို့အစိုးရတစ်ကိုတွန်းအားပေးနိုင်တယ်လို့အရင်ခီးစဉ်နေနဲ့မတူပဲထူးခြားမှုတွေလည်းရှိနိုင်တယ်လို့မြန်မာအရေးတုံ့တက်သူတွေကပြောဆိုနေကြပါတယ်။အသေးစိတ်ကိုတော့ဆက်တင်မင်းမြန်းထားတဲ့မန္တနာချမ်းကပြောပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတည်တက်လာချိန်မှာအမေရိကန်ထိပ်တန်းသံတမန်တဦးအနေနဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမေလ22ရက်တနင်္ဂနွေနေ့ကျရင်မြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနေပြည်တော်မှာမြန်မာသမ္မတဦးထင်ကျော်နဲ့နိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်အပါအဝင်အဓိကကြတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေမကြသေးခင်ကပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါအပြင်ဒီမိုကရေစီနည်းကြရွေးချယ်ပြီးတက်လာတဲ့အရသာအစိုးရကိုထောက်ခံမှုပြသတဲ့အနေနဲ့ရောမြန်မာနိုင်ငံမှာဒီမိုကရေစီရေးနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေဆက်ပြီးတော့လှုပ်ဆောင်ဖို့တွန်းအားပေးတဲ့အနေနဲ့ရောမြန်မာနိုင်ငံကိုဝန်ကြီးကယ်ရီသွားရောက်ခဲ့တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။1990ရွေးကောက်ပွဲနိုင်ရာ NLD အမတ်ဟောင်းတဦးလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကတော့ဝင်းကြီးကယ်ရီရဲ့အခုတခေါက်မြန်မာနိုင်ငံခီးစဉ်ဟာအတော်လေးထူးခြားမှုရှိတယ်လို့သုံးသပ်ခဲ့ပါတယ
်။ပထမတစ်ချက်ကဒီဂျွန်ကယ်ရီရဲ့ခီးစဉ်ကအရေးပါတဲ့အတိုင်းတာမသေးဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျ။ဒီအိုဘားမားလက်ထက်မှာသူတို့နိုင်ငံရေး policy ကဒီအရှိတောင်နဲ့အရှိအာရှပိုင်းကိုအာရုံစူးစိုက်မှု policy သူတို့ဦးစားပေးတယ်မှာထားတယ်အဲ့ဒီမှာတောင်တရုတ်ပင်လယ်ကကျွန်းစုအရေးအပြင်ဗမာနိုင်ငံကိုဗဟိုပြုတဲ့အရှိတောင်အရှာဆက်ဆံရေးကအမေရိကန်ပြည်တော်စုရဲ့နိုင်ငံရေးပေါ်လစီတွေမှာဦးစားပေးပါတယ်လို့ကျွန်တော်ယူဆပါတယ်ဒီအတွက်သူ့တန်းအတွက်မှာဒါဗမာနိုင်ငံကိုဒုတိယအကြိမ်ချီတောင်လာတယ်ထူးခြားတယ်လို့ကျွန်တော်ယူဆတယ
်လောလောဆယ်မြန်မာသမ္မတဦးထင်ကျော်ဟာရုရှားနိုင်ငံမှာရုရှားအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေပြီးတော့အဲ့ဒီမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့နဲ့စစ်ပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်ဖို့တွေအပြင်စစ်ဘက်ကုန်သွယ်ရေးမြင့်တင်ဆောင်ရွက်ဖို့နဲ့စစ်လက်နက်ပစ္စည်းတွေနှီးပညာတွေကိုရုရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကိုရောင်းချသွားဖို့တွေကိုလည်းဆွေးနွေးကြကြပါတယ်အခုလို NLD အစိုးရလက်ထက်မှာရုရှားနိုင်ငံနဲ့အရက်ဖက်စစ်ဘက်ဆက်ဆံရေးတိုးမြင့်သွားဖို့လှုံ့ဆော်လာသလိုအမေရိကန်ပြည်ထောင်စုကလည်းမြန်မာနိုင်ငံမှာအရက်ဖက်အုပ်ချုပ်မှုကိုအသွင်ကူးပြောင်းရမှာအထောက်အကူဖြစ်စေဖို့စစ်ဘက်ဆိုင်ရာဆက်ဆံရေးတွေကိုဘယ်လိုတိုးမြင့်နိုင်မလဲဆိုတာကိုကွန်ဂရက်လွှတ်တော်နဲ့တိုင်ပင်ပြီးနီးလန်းရှာဖွေနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်သမ္မတဘရက်အိုဘားမားရဲ့လက်ထောက်အမျိုးသားလုံခြုံရေးအကြံပေးဘန်ရော့စ်ကပြောကြားခဲ့ပါတယ်။ဒီအခြေအနေတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံပေါ်လွှမ်းမိုးလွန်းတဲ့တရုတ်ရဲ့ဩဇာချိန်ဝင်ရှာညှိဖို့အတွက်စ조사မှုတွေပါဝင်နိုင်တယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ခဲ့ပါတယ်
။တမန်ကြီးဦးတင်ညောကအာဆီယံနဲ့ရုရှားအစည်းအဝေးမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးတာရော။နောက်ရုရှားနိုင်ငံနဲ့စီရေးအရာပူးပေါင်းဆောင်ရွက်မှုပါရှိထားတယ်။အခုတခါဂျွန်ကယ်ရီလာကနီးမှာအမေရိကန်နဲ့လည်းဗမာတမရုံနဲ့ပဲစီရေးပူးပေါင်းဆောင်ရွက်မှုတွေရှိလာမယ်ဆိုတဲ့အချက်ကကျွန်တော်တို့ဗမာနိုင်ငံအတွက်ပါထူးခြားတယ်လို့ကျွန်တော်ယူဆတယ်။ဒီကနေ့ကလာကဟိုတည်တဲ့နိုင်စစ်အေးကလာလည်းမဟုတ်တော့ဗမာနိုင်ငံအနေနဲ့နိုင်ငံရေးပေါ်လစီမှာထိန်းကြီးတဲ့ပေါ်လစီရောလူအခြေတည်ရာရောဆောင်ရွက်ရတယ်။အရင်စစ်ဆိုးကလာတွေနှစ်ပေါင်း20လောက်အတွက်မှာဗမာနိုင်ငံကနိုင်ငံရေးပေါ်လစီဟာတစ်ဖက်သက်ပေါ့နော်တတိလင်းလင်းပြောရရင်တော့တရုတ်နိုင်ငံကိုဦးစားပေးလွှမ်းတာအနေနဲ့ဂျွန်နဲ့ဒီဖြစ်လာတဲ့အခါမှာတမကောင်းဆုံးနေကိုနိုင်ငံလည်းစိုးရင်ချက်ရှိကောင်းရှိမယ်လို့ကျွန်တော်ယူဆတယ်။အဲ့ဒီအတွက်လည်းပဲပြန်ပြီးတော့အမားတွေကိုပြင်ဖို့ရအတွက်အမေရိကန်နိုင်ငံရဲ့အကူအညီလိုတယ်။အကူအညီဆိုဒီမှာဒီစီးရေးကူညီတွေပါတယ်။ဒါကြောင့်လည်းပဲဒီခီးစဉ်ကဒီအရာတွေကိုဆက်လက်ကောင်းတယ်ဖော်နိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအရင်2014 ဩဂတ်စ်လ9ရက်နေ့ကလည်းမြန်မာနိုင်ငံကိုတွားရောက်ခဲ့ပူပါတယ်။သူခီးစင်မတိုင်ခင်ဒီသတင်းပတ်အစောပိုင်းမှာတော့အမေရိကန်ပြည်ထောင်စုကမြန်မာပေါ်ထားရှိတဲ့ဒဏ်ခတ်အရေးယူမှုတွေကိုနောက်ထပ်သက်တမ်းတစ်နှစ်တိုးလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုတွန်းအားပေးဖို့နဲ့ဒီမိုကရေစီအပြောင်းအလဲမှာအဟန့်တားဖြစ်စေသူတွေကိုအရေးယူဖို့ဆိုပြီးပြည်ပြင်မွန်းမှန်သက်တမ်းတိုးခဲ့တဲ့ဒီဒဏ်ခတ်မှုတွေဟာမြန်မာနိုင်ငံအတွက်ကြီးမားတဲ့ပြဿနာမဟုတ်တလို့အမေရိကန်ဟာမြန်မာနိုင်ငံရဲ့မိတ်ဆွေကောင်းဖြစ်တယ်လို့လည်းမြန်မာနိုင်ငံသားရေးဝင်ကြီးလည်းဖြစ်သမရရဲ့အတိုင်ပင်ခံလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကပြောဆိုထားတာဖြစ်ပါတယ်ရှင်
။မန်နနာချမ်းပြောပြသွားတာပါစစ်ထဲမှာပဲမြန်မာရုရှားနဲ့အမေရိကန်ရဲ့ဆက်ဆံရေးအကြောင်းကိုကြည့်ကြအောင်ပါ။မြန်မာနဲ့ရုရှားစစ်ဖက်ဆက်ဆံရေးတိုးမြင့်လာမယ်ဆိုရင်အမေရိကန်နဲ့ဆက်ဆံရေးကိုထိခိုက်လာနိုင်တယ်လို့စစ်ဖက်ဆိုင်ရာကြွမ်းကျင်သူတချို့ကသုံးသပ်ကြပါတယ်။ရုရှားနိုင်ငံကိုရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်နဲ့ရုရှားသမ္မတပူတင်တို့တွေ့ဆုံပြီးတော့စီးကိစ္စဆိုင်ရာအကြောင်းအရာတွေဆွေးနွေးမှုအပြီးအခုလိုတုံ့တက်လိုက်တာဖြစ်ပါတယ်အပြည့်စုံကိုကိုညံဝဲအောင်ကတင်ပြပါလိမ့
်မယ်မြန်မာသမ္မတဦးထင်ကျော်ဟာအာဆီယံရုရှားထိပ်သီးစည်းဝေးဘက်ကိုတက်ရောက်ဖို့ရုရှားမှာရောက်နေတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တီးသန့်တွေ့ဆုံခဲ့တာဖြစ်ပါတယ်ဒီခီးစဉ်မှာရုရှားကသူတို့ရဲ့စစ်လက်နက်ပစ္စည်းနဲ့နည်းပညာတွေကိုမြန်မာနိုင်ငံကိုရောင်းချသွားဖို့သမ္မတပူတင်ဘက်ကကမ်းလှမ်းခဲ့တာဖြစ်ပြီးစစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှာနဲ့ပတ်သက်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထေးက VOA ကိုပြောပါတယ
်မြန်မာနဲ့စစ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြီးတော့နည်းပညာပေါ့နော်။ဒါပညာတွေကိုသိစောက်ရှိတယ်။အဲဒါနဲ့ပတ်သက်ပြီးကျွန်တော်တို့မြန်မာနိုင်ငံရုံးပေါင်းသဘောတူချက်တွေချုပ်ပြီးတာနဲ့ဆက်သွားမှာ
ရုရှားနိုင်ငံကနေ MiG-29 တိုက်လေယာဉ်တွေဝယ်ယူခဲ့တဲ့မြန်မာတပ်မတော်ဟာ2006ခုနှစ်အတွင်းမြန်မာတပ်မတော်ဒုအကြီးအကဲဒုတိယဗိုလ်ချုပ်မှူးကြီးမောင်အေးရဲ့ရုရှားနိုင်ငံခီးစဉ်အတွင်းမှာ MI-17 စစ်ရဟတ်ယာဉ်တွေထပ်မံဝယ်ယူခဲ့တဲ့ရုရှားမြန်မာစစ်တပ်ကျင်ဆက်ဆံရေးတွေရှိခဲ့တာပါ။အဲ့ဒီခီးစဉ်မှာပဲနျူကလ িয়ার ဆိုင်ရာနည်းပညာနဲ့ဒုံးကျည်နည်းပညာတွေကိုရုရှားနိုင်ငံဘက်ကအကူအညီပေးဖို့ဒုဗိုလ်ချုပ်မှူးကြီးမောင်အေးကတောင်းဆိုခဲ့ကြောင်းဝါရှင်တန်ဒီစီမှာနေတဲ့စစ်ထောက်လိုင်းရဲ့အရာရှိဟောင်းဦးအောင်လင်းထုတ်ကပြောပါတယ
်2000ပတ်ဝန်းကျင်လောက်မှာကိုကျော်မူကြီးမောင်အေးကျွန်တော်တို့ရုရှားနိုင်ငံကိုတွားပြီးတော့ဒီစေးဆရာဦးပေါင်းဆောင်ရွက်မှုတွေလုပ်ဖို့သဘောတူညီချက်တွေရှိခဲ့ပါတယ်အဲ့ဒီတည်းမှာအနှုမီယူကိစ္စပါတယ်အနှုမီယူကိုစီရင်မှုပေါ့ဗျာကျန်တဲ့ကိစ္စတွေမှာအသုံးပြုမယ်ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့တော့သူတို့တွားချင်းကတ်တယ်အဲ့တကယ်တကယ်မူလရည်ရွယ်ချက်ကတော့စီထဲမှာရှိတာကိုကျော်မူကြီးမောင်အေးကိုကိုယ်တိုင်ထုတ်ပြောတာကအနုမြူပုံလောက်ဒီကိုသူတို့လုတ်ချင်တဲ့အနေအထားကျွန်တော်တို့ရှိရတယ်။ဒုတိယဤပညာကမဆိုင်ပေါ့လေ၊လုံဒုံပညာပေါ့လေ။ဒီမဆိုင်ပညာကိုသူတို့အဓိကထားပြီးတော့ကျွန်တော်တို့ support unit တွေယူပြီးတော့မှဗမာနိုင်ငံကဒီတပ်မတော်အရာရှိတွေတော်တော်များများပေါ့လေ။ရုရှားမှာတွားပြီးတော့မှပညာကအများစုပါ။ဒါပေမဲ့ရုရှားတို့ဒီနိုင်ငံတကာအချင်းချင်းရပေါ့လေ။ဒီအနောက်နိုင်ငံတွေကပိတ်ဆို့ထားတဲ့အနေအထားမျိုးမှာရုရှားကအရှိနိုင်ငံတွေကိုဒါမျှဝေလိုက်ပြီးတော့မှစီးရုံးလာတဲ့အနေအထားမျိုးလို့လည်းသိပါတယ်ခင်ဗျ။
တကယ်တော့ရုရှားနိုင်ငံကိုစီးရီးအရချင်းကရတာဟာ1988ခုနှစ်လူမှုအုံကြားမှုနောက်ပိုင်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းမယောင်းချတော့ဘဲဖြစ်နေချိန်မှာမြန်မာတပ်မတော်ကတရုတ်နိုင်ငံကစစ်လက်နက်ပစ္စည်းတွေဝယ်ယူခဲ့တာရှိပေမဲ့တရုတ်လက်နက်တွေကအညံစားတွေဖြစ်နေတာကြောင့်ရုရှားစစ်တပ်ကိုချင်းကပ်ပြီးရေရှည်ဆက်ဆံရေးတွေရှိလာခဲ့တာပါတစ်ဖက်မှာကမ္ဘာနိုင်ငံရဲ့အခင်းချင်းကိုပြန်ကြည့်ရင်ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ကြားဆက်ဆံရေးမပြေပြစ်တာတွေရှိနေစေဖြစ်ပါတယ်ဒီကြားထဲမြန်မာစစ်တပ်နဲ့ရုရှားစစ်တပ်တို့ကြားဆက်ဆံရေးတိုးမြင့်လာမယ်ဆိုရင်မြန်မာနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးကိုထိခိုက်လာနိုင်သလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲစစ်ထောက်လိုင်းရဲ့အရာရှိဟောင်းဦးအောင်လင်းထွတ်ကအခုလိုသုံးသပ်ပြောဆိုပါတယ
်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့88ပတ်တိုင်ရင်တော့ကျွန်တော်တို့ကိုယ်တိုင်လည်းအမေရိကန်မှာတင်နာလာတက်ခဲ့ကြရတဲ့စီးပါအဲ့အခု88နောက်ပိုင်းဆိုတော့အဆင့်လောက်ရှိသွားပြီတဲ့အခါမှာအမေရိကန်စစ်တပ်နဲ့ကျွန်တော်တို့ဗမာတပ်မတော်စစ်တပ်ကတော်တော်လေးဝေးသွားပါဒီပြင်မှာအမေရိကန်တပ်မတော်တဲ့မှာလည်းအမေရိကန်မကောင်းကျောင်းကိုရိုက်သွင်းတာကနှစ်ပေါင်း20လောက်ရှိတဲ့အခါမှာရုရှားကျောင်းစင်းတွေကဗမာတပ်မတော်မှာတော်များအများစုဖြစ်လာပြီခင်ဗျအခုချိန်မှာအမေရိကန်အနေနဲ့အရေးပေါ်ဆီဝယ်ဆက်ကျင်သုံးမယ်ဆိုရင်တော့ကျွန်တော်တို့တပ်မတော်အနေနဲ့ပေါ့လေအမေရိကန်ဆက်ကျင်ဆိုတဲ့စိတ်ဓာတ်တွေဝင်လာပြီးတော့မှဗမာတပ်မတော်ကရုရှားဘက်ကိုလုံးဝရိုက်သွားနိုင်တဲ့အခွင့်အရေးရှိပါတယ်အဲ့ကျွန်တော်တို့အမေရိကန်တမဆက်ဆံရေးတဲ့ကိုအတူလေးသားကိုလိုတယ်လို့ကျွန်တော်သုံးသပ်မိပါတယ်။
သမ္မတဦးထွန်းကျော်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းစစ်ဘက်ဆိုင်ရာဆွေးနွေးမှုရှိနေချိန်မှာပဲသမ္မတအိုဘားမားရဲ့အမျိုးသားလူညုံရေးဆိုင်ရာလက်ထောက်အကြံပေးပုဒ်ကိုဘန်ရော့စ်ကသတင်းစာရှင်းလင်းပွဲမှာခုလိုပြောသွားပါတယ
်။ Third, we are carefully exploring in close consultation with Congress.
ဒီမှာနဲ့အမေရိကန်နှစ်နိုင်ငံစစ်တပ်ချင်းချိတ်ဆက်ဆောင်ရွက်နိုင်ဖို့အမေရိကန်လွှတ်တော်နဲ့တိုင်ပင်ဆွေးနွေးနေတယ်လို့မစ္စတာဘန်ရော့စ်ကပြောကြားသွားတာပါ။ မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူထားတာတွေကတချို့ကိုဖြေလျှော့ပေးလိုက်ကြောင်းသမ္မတဥဘာမာကြေညာခဲ့ပြီးနောက်တစ်ရက်မှာပဲအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
မနက်ငယ်ရဲ့နိုင်ငံရေးအပြောင်းအလဲကိုနှောက်ယှက်ပိတ်ပင်နေသူတွေလူ့အခွင့်အရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေသူတွေနောက်ကိုရီးယားနဲ့စီအေးရကုန်သက်ဆက်ဆံရေးတိုးမြင့်ဖို့လှုပ်ကြိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးရေးယူပိတ်ဆို့မှုကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကဆက်ချထားတဲ့တန်ခတ်ရေးယူမှုကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အခုလာမယ့်စနေညဒိုင်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ဒီကနေ့ည9နာရီမှာထုတ်လွှင့်မယ့်ဓာတ်ရိုက်လေလံစီစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်တွေ့ကြဖို့ထပ်မံပြီးတော့တိုက်တွန်းကြပါလေခင်ဗျာအခုတော့ကချင်ပြည်နယ်ဘက်ကိုကြည့်ရအောင်ပါကချင်ပြည်နယ်ဖားကန်ဒေသပင်မှာမိလာဆန်းပိုင်းကစပြီးတော့တိုက်ပွဲတွေနေ့စဉ်လိုလိုပြန်လည်ဖြစ်ပွားနေတာကြောင့်ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်လက်ရှိဖားကန်နဲ့အနီးနားတဝိုက်မှာရှိတဲ့ရွာတွေမှာတိုက်ပွဲနဲ့ဒေသခံတွေရဲ့အခြေအနေတွေကိုတော့ရှားဖောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အစိုးရတဲ့အနေနဲ့တနိုင်ငံလုံးပြစ်ခတ်ရဆေးရည်နဲ့27ရာစုပင်းလုံးညီလာခံကျင်းပနိုင်ရဲ့အတွက်လှုပ်ဆောင်နေကြတဲ့တစ်ချိန်တည်းမှာပဲကချင်ပြည်နယ်ဖားကန်ဒေသဘက်မှာတော့ကချင် KIA လက်နက်ကင်တပ်ဖွဲ့နဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်တိုက်ပွဲတွေကြောင့်နီနာတဝိုက်မှာရှိတဲ့ရွာသားတွေဟာဘေးလွတ်ရာတော်ထဲမှာပဲထွက်ပြေးတိမ်းရှောင်နေကြတဲ့သူတွေရှိသလိုတချို့ကတော့လုံခင်းဒုက္ခသည်စခန်းဘက်ကိုရောက်နေကြပါတယ်လက်ရှိတိုက်ပွဲအခြေအနေနဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုတော့ကချင်သတင်းဌာနအက်ဒီတာဦးနော်ဒင်းကအခုလိုပြောပါတယ်
အဲဖကမြို့ထဲမှာနေတဲ့လူတွေကတော့အခုတော်တော်လေးအခြေအနေကဆိုးလာတာကိုတွေ့ရတယ်။ဘာကြောင့်လဲဆိုလို့ရှိရင်သူတို့ကတော့အခုမြန်မာနိုင်ငံတပြည်လုံးကလူတွေလည်းလာပြီးမှအဲ့မှာနော်လုက္ကဲစားတော့တဲ့လူတွေအများရှိတယ်။အဓိကတော့ရင်ဆဲကောက်ပြီးမှလုံသားနဲ့ပြည်သူလူထုတွေအများရှိတယ်။သူတို့ကတော့အဓိကဒုက္ခရောက်တာပေါ့။တချို့မော်တွေကလည်းအဲ့လိုမျိုးတိုက်ပွဲတွေဖြစ်တော့သူတို့ထွက်ပြေးရတယ်။အတော်ထဲမှာထွက်ပြေးနေတဲ့ဒုက္ခတွေလည်းရှိတယ်ဆိုတဲ့အားလည်းကျွန်တော်သိရတယ်။အထူးသဖြင့်ကတော့ဒီအကရတရင်6ဌာနချုပ်ပေါ့ဝန်ကြီးမှာရှိတဲ့ရွာဒီမှာလူတွေအများရှိတယ်သူတို့ကလည်းခုထွက်ပြေးနေကြတယ်တချို့ကတော့ဒီလုံခင်းတို့ဘာလို့လဲရောက်နေတာကိုတွေ့ရတယ်လုံခင်းဒုက္ခဒေသခံတို့နော်အဲလူတွေရဲ့အခြေအနေကတော့အရန်ပြင်းထန်တာတိုက်ပွဲတွေကခုပုံပြင်းမှာပြင်းထန်တာလို့ရှိရင်တော့ဒုက္ခတွေဒီကထောင်ကနန်းပေါ့နော်ရှိလာနိုင်တဲ့အခြေအနေမှာရှိတာပေါ့နော်
မေလာစောပိုင်းကစပြီးဖားကန်ဒေသဘက်မှာရှိတဲ့ကချင်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာဖြစ်ပါတယ်မေလာ၁၀ရက်နေ့မှာတော့ဖားကန်ဥရုချောင်းဖျား KIA တပ်ရင်း6ဌာနချုပ်ကိုအစိုးရတပ်ဘက်ကသိမ်းပိုက်နိုင်ခဲ့ပြီးနောက်တိုက်ပွဲတွေနေ့စဉ်လလိုဖြစ်ပွားနေတယ်လို့ဦးနော်ဒင်းကအခုလိုဆက်ပြောပါတယ
်အဲကျွန်တော်မေးမြန်းရှိတော့အနေနဲ့ဖြစ်နေတဲ့အခြေအနေဖြစ်တယ်ဆိုမှလည်းဒီ KIA ရဲ့အရာရှိတွေကသူတို့ကတော့ပြောပါတယ်ဘာကြောင့်လဲဆိုတော့သူတို့ကအခု KIA တွေကဟိုမှာလည်းသူတို့တကယ်သူတို့ရဲ့အရင်ချောက်ရဲ့ဌာနချုပ်စခန်းကလည်းသူတို့ကမရှိတော့ဘူးလေသူတို့နဲ့လည်းဆက်သွယ်ရတာတော့ခက်တယ်သူတို့လည်းပဲတိုက်ပွဲတွေကတော့နေ့တိုင်းနေ့တိုင်းဒီဘုံဖောက်တဲ့ဟာမျိုးတွေဒီကြားမှာပဲကျွန်တော်ဒီကဲဌာနချုပ်လည်းစာကနေအရာရှိတွေကိုမြင်ကြည့်တော့လေအစိုးရတပ်ဖွဲ့တွေကစွခေါ်တာမျိုးမရှိဘူးအင်းသားတူးတဲ့ဟာမျိုးပဲရှိနေတော့တိုက်ပွဲတွေကပိုပြင်းထန်လာတဲ့အခြေအနေမှာရှိနေနေဆိုမှသူတို့လည်းပြောတယ်ဆိုတော့အခုတိုက်ပွဲကတော့ဒီဖက်ကမျိုးအပင်ဘက်မှာရောဒီကျွန်တော်ကားမိုင်းနဲ့မုန်းကောင်းနဲ့ဒီကားလန်ဖကန်ကိုဆက်တွေ့တဲ့ကားလန်တောက်လျှောက်ပေါ့ဒီမုန်းကောင်းကနေဖကန်ကြားမှာရောဒီတိုက်ပွဲတွေကကျွန်တော်နေ့တိုင်းလိုလိုကျွန်တော်တိုက်ပွဲတွေဖြစ်နေတာကိုကျွန်တော်သိရတာပေါ့
အစိုးရဘက်ကတော့အခုလိုတိုက်ပွဲတွေဖြစ်နေတာဟာနေမြင်ရှင်းလင်းရင်လှုပ်ဆောင်နေတာဖြစ်တယ်လို့ဆိုပါတယ်တစ်ဖက်မှာတော့တနိုင်ငံလုံးပြစ်ခတ်ရဆဲရည်နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအမြန်ဆုံးအကောင့်ထက်ပေါ်နိုင်ဖို့အတွက်တနိုင်ငံလုံးပြစ်ခတ်ရဆဲရည်စာချုပ် NCA ကိုလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေနဲ့အစိုးရကိုယ်စားလှယ်တွေမနေ့ကရန်ကုန်မြို့မြမငြိမ်းချမ်းရေးစင်တာမှာတွေ့ဆုံခဲ့ကြပြီးတော့27ရာစုပင်လုံးညီလာခံဖြစ်မြောက်ဖို့အတွက်ပြင်ဆင်ရေးကော်မတီတရားကိုဖွဲ့စည်းခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်မြန်မာနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်က27ရာစုပင်လုံးညီလာခံတရားကိုမကြခင်တွင်ကျင်းပနိုင်အောင်လှုပ်ဆောင်မယ်လို့ပြောဆိုထားပေမဲ့လည်းအခုလိုတိုင်းရင်းသားနေမြေတချို့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်မျောလင့်ထားသလိုညီလာခံကျင်းပနိုင်ပါမလားဆိုပြီးနိုင်ငံရေးစစ်ရေးလှစ်လာသူတွေကတော့တန်တရားဖြစ်နေကြပါရဲ့ရှင်
။ရှားဖောင်ပြုတ်ပြတ်သွားတာပါ။တော်ရရှိမြတ်ခင်ဗျာ ဥရောပနိုင်ငံတွေကိုနှစ်ပတ်ကြာခီးစဉ်ဖြင့်ရောက်ရှိနေတဲ့ကာဒီနယ်ယဟန်မင်းကြီးရန်ကုန်ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ဘူဟာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့လူမျိုးစုတိုက်ပွဲတွေနဲ့ဘာသာရေးပဋိပက္ခတွေပြည်လဲရေးဆက်လက်ပြီးတော့ဝိုင်းဝန်းကူညီကြဖို့နိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ်။ဒါအပြင် NLD အစိုးရတည်လက်ထက်မြန်မာနိုင်ငံမှာစစ်မှန်တဲ့ညီညာရေးတိစောက်နိုင်မယ်လို့သူ့အနေနဲ့မျှော်လင့်ချက်တွေရှိကြောင်းတမ်ဘရောနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာအစိုးရကတရားမျှတတာနဲ့ညှိနှိုင်းဆွေးနွေးပေးဖို့လိုအပ်ကြောင်းဆရာတော်ကမိန့်ကြားတော်ပါတယ်။ဥရောပကိုရောက်ရှိနေတဲ့ဆရာတော်ကြီးချားလ်စ်ဘူကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ။
England, Scotland, Brussels, Sare, Uyopa Nangan Rui, Kizin, Twin, Siaroji Charles Boha, Badaye Gongsang Rui, Soya Apoi Win Rui, Lutto Amat Rui Ne, Dwe Song Yama, Nyama Nangan Rui Pipwa Ni De, Pati Paka Rui Yasang Bi, Nyeng Jai Ye Yabu Dwe, Nangan Daka Ani Ne, Salat Wai Wun Kunyi Jabu, Daik Duan Ghe Jau, VOA Gu, Akulu Mi Jabare.
Siaroji Kanyu Chen Ne, Siaroji Achan Bija Gu, Dong Su De Kama, Nyama Biyo Bo No, Adu We, ဆက်လက်ပြီးတော့ကုညီဆောင်ရှောက်ကြဖို့မြန်မာပြည်ကိုအားပေးဖို့ရန်အတွက်ပေါ့နော်အထူးသဖြင့်ဘာသာရေးကြောင့်မို့ပြည်ပခဖြစ်တာလေးတွေမှာဝိုင်းရှင်းပေးဖို့ရန်နည်းနည်းတက်မတော်နဲ့တိုင်းရင်းသားတွေဖြစ်ပြနေတဲ့ပြည်ပခစစ်ဖြစ်ပွားမှုမှာအတတ်နိုင်ဆုံးငြိမ်းချမ်းခြင်းရရှိနိုင်ဖို့ရန်အတွက်ဝိုင်းဝန်းကူညီကြဖို့နဲ့မြန်မာပြည်မှာအထူးလိုအပ်တဲ့အညာရေးဘက်မှာပေါ့နော်အထူးဖြင့်ကလေးသူငယ်များမြန်မာပြည်မှာအညာရေးတိုးတက်နိုင်ဖို့ရန်အတွက် quality education ရနိုင်ဖို့ရန်အတွက်ဆရာတော်အနေနဲ့အကြံပြုပေးထားတာလည်းပဲရှိပါလ
ားဆရာတော်ကြီး Charles Bo ဦးဆောင်တဲ့ကက်သလစ်ဘာသာရေးအဖွဲ့အနေနဲ့လည်းကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအပါအဝင်တရုတ်မြန်မာနယ်စပ်မှာရှိနေတဲ့စစ်ပြေးဒုက္ခသည်စခန်းတွေကိုအကူအညီအများပြားပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့အဓိကလိုအပ်ချက်တွေနဲ့ပတ်သက်လို့တော့ဆရာတော်ကြီးကအခုလိုမိန့်ပါတယ
်ငြိမ်းချမ်းရေးရနိုင်ဖို့တက်မတော်အနေနဲ့ကတော့ဒီအစိုးရအသင်းနဲ့အထူးပဲစူးစမ်းသွားရမယ့်အရာဖြစ်ပါတယ်။ကချင်ဘက်ကဒီ ethnic groups တွေအနေနဲ့လူလာတန်တဲ့ချက်ကတော့သူတို့ကအထူးဖြင့်တက်ခရေးရစဲရေးမလုပ်ခင်ကိုသူဘက်ကလူဆန္ဒရှိတာကဒီအလုံးဒီ federation နဲ့ပတ်သက်လို့သူတို့ကတော့ပဲအားကိုးအားထားတယ်။အဲ့ဒါကိုအစိုးရအသင်းအနေနဲ့လုပ်ပေးနိုင်မယ်လို့ထင်တယ်။အထူးဖြင့်နောက်တစ်ခုကပါလဲ resources တွေမှာဒီပြည်တွင်းမှာတရားတန်စာတာတွေမှာတရားမျှတစွာနဲ့ညနိုင်ဖို့ရန်အတွက်ဒီအချက်နှစ်ချက်အဓိကကိုရတယ်ဆိုလို့ရှိရင်တို့အနေနဲ့ညီချမ်းရေးလုပ်ဖို့ရန်အတွက်အစီအစဉ်ရှိပါတယ်။ဒီတက်မတော်အနေနဲ့ကတော့ဥပဒေကိုလိုက်ပါ follow the rules of law ဆိုပြီးတော့ပြောတဲ့အခါမှာဘာလဲ ethnic groups တွေအနေနဲ့ပေါ့နော်တို့အနေနဲ့စစ်တပ်တွေနေရာကိုလည်းနဲ့ချပေးတို့အနေနဲ့ surrender လုပ်ပေးအဲ့လိုဆိုပြီးတော့အရာဘယ်ဟိုလုပ်နေတဲ့အခါမှာအစိုးရအသင်းအနေနဲ့ပေါ့နော်နှစ်ဖက်စလုံးကိုတရားမျှတစွာနဲ့ညီချမ်းရေးကိုရနိုင်ဖို့ရန်အတွက်ဆွေးနွေးနိုင်ဖို့ရန်အတွက်ဆရာတော်ကမျှော်လင့်တယ်ပေါ့
ဆရာတော်အနေနဲ့ရောဒီဘာသာရေးကောင်းဆောင်ဤတဲ့ဦးအနေနဲ့ဒီအခုလက်ရှိ NLD အစိုးရပေါ့နော်ဒေါက်ဆန်းစုကြည်ပါဝင်ဒီသမရဦးတင်ကျော်တို့ဘာလို့ねဆွေးနွေးပြောဆိုဖို့အစီအစဉ်များရှိပါလားရှင
်အများကြီးရှိပါတယ်အများကြီးရှိပါတယ်ဒေါက်ဆန်းစုကြည်ဆိုတာဆရာတော်နဲ့တီးကြတာပဲ75နှစ်လောက်ရှိပါပြီသူရဲ့ပိသားစုနဲ့သူရဲ့ကလေးတွေကစပြီးတော့ဆရာတော်ဒီမိသားစုနဲ့တော့ခင်မင်ခဲ့ပြီးနောက်ပိုင်းမှာဒီလိုမျိုးပေါ့နော်ဘာသာရေးနဲ့ပတ်သက်လို့ပဲဖြစ်နေဆရာတော်နေအခုလောလောဆယ်တော့ဒီလိုအလုပ်အလုပ်ရှုပ်နေကြတဲ့အတွက်ကြောင့်ဆရာတော်အနေနဲ့လည်းပဲအမှတ်တူတွေတော့မဝင်သေးပါဘူးဒါပေမဲ့ဒီပြည်သူတို့အလုပ်အစီအမံနေအေးစီးစီးနဲ့ဖြစ်သွားတဲ့အခါမှာဘာသာရေးအနေနဲ့ပေါ့နော်ဘာသာရေးအနေနဲ့ကြံပြူနိုင်ဖို့ရန်အတွက်ပါဝင်နိုင်ဖို့ရန်အတွက်ဒီပြည်ဆိုကကက်သလစ်ဖြစ်တဲ့ကြောင့်ခရီးယံဖြစ်တဲ့ကြောင့်ခရီးယံများအနေနဲ့ပေါ့နော်နိုင်ငံတည်ဆောက်ရေးမှာဘယ်လိုလုပ်ပြီးတဲ့နောက်ပါဝင်နိုင်မလဲတွတ်တရအောင်ဘယ်လိုလုပ်နိုင်မလဲသူဖြစ်လူမှုရေးမှာသူပညာရေးဘက်မှာပေါ့နော်ဘယ်လိုများကူညီပေးနိုင်မလဲဒီနိုင်ငံရေးခုပြင်းနှင်းချမ်းရေးဘက်မှာပဲဖြစ်စေသူဘာသာရေးများပြည်ပခဖြစ်တာမှာဖြစ်ဘယ်လိုမျိုးအေးစင်းနဲ့ရှင်းလင်းသွားနိုင်မလဲဆိုတာကိုလည်းပဲဝိုင်းဝန်းကူညီနိုင်ဖို့ရန်အတွက်အထူးပဲဆန္ဒရှိတယ
်ဒီတော့တွင်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ဆွေးနွေးနိုင်ရေး27ရာစုပင်လုံညီလာခံအမြန်ဆုံးကျင်းပနိုင်ဖို့ဆောင်ရွက်နေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြခဲ့တဲ့တင်းလာနေမှာပြောကြားခဲ့ပါတယ်ရှင
်မအင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုမနေ့ထွန်းခင်းအတွက်တင်းလွှာတွေကတော့ဒီလောက်ပါပဲနောက်ဒုတိယဘက်မှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍတိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေအပြင်အင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါ VOA American အတန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်ဒီမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့အတန်လွှင့်ချက်ဒီ TV အစီအစဉ်နဲ့ပတ်သက်ပြီးတော့ email ကနေဝေဖန်အကြံပြုကြိုခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
ြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40လို့ပြီးရင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလက်မီတာ190 kilohertz 1505လို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာအဲ့ဒါအပြင
်ကျမတို့ဦးတည်ချက်ကတော့ကျမတို့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအသွင်ကူးပြောင်းရေးကာလနဲ့အညီကျမတို့ရဲ့ယဉ်ကျေးမှုပိုင်းတွေကျမတို့ရဲ့ရိုးရာဒလိ
ဒါကတော့ပတ်စင်တင်ဆက်မဲ့အမျိုးသမီးကန္တာအစီအစဉ်မှာကြားကြမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့သိပ္ပံနဲ့နီးပညာကန္တာကိုလည်းတင်ဆက်ပေးဦးမှာပါအခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတင်ပြချက်တွေကိုကောက်နှုတ်တင်ဆက်ပေးပါမယ်ခင်ဗျာလူနည်းစုမျိုးနွယ်တွေရဲ့အရေးကိစ္စဟာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပေါ်ဒဏ်ခတ်ရေးယူပိတ်ဆို့မှုဆက်လက်ထားရှိရခြင်းရဲ့တော့ချက်ဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ငယ်ချင်းပေါင်ကစ်ကန် The China Post သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေတိုးတက်ဖြစ်ပေါ်နေပေမဲ့လူအချက်တွေရှိနေသေးတာကြောင့်ချက်မှတ်ထားတဲ့စီးပွားရေးရဒဏ်ခတ်အရေးယူပိတ်ဆို့မှုတက်တန်းကိုတစ်နှစ်ထပ်မံတိုးလိုက်တဲ့အကြောင်းသမ္မတဥဘာမားကပြီးခဲ့တဲ့သတင်းပတ်အတွင်းမှာကြေညာလိုက်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးပွင့်လင်းလာမှုဟာကနဦးအစပိုင်းကာလသာရှိသေးတဲ့အကြောင်းလူခွင့်ရေးချိုးဖောက်မှုတွေကလည်းဆက်လက်ရှိနေသေးတဲ့ဖြစ်ပြီးအထူးသဖြင့်တော့ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာအဖြစ်များနေပြီးတိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးလုပ်ငန်းဆောင်တာတွေမှာစစ်တပ်ရဲ့အခန့်ကဏ္ဍကဆက်လက်ပြီးတော့ရှိနေဆဲဖြစ်တယ်လို့အောက်လွတ်တော်ခေါင်းဆောင်တွေကိုသမ္မတဥဘာမားကအစီရင်ခံတင်ပြခဲ့တယ်လို့ရေးသားထားပါတယ်။ဒါကိုကြည့်ချင်းအဖြစ်အမေရိကန်အစိုးရရဲ့မူဝါဒကဘာကိုပြတ်တာနေတယ်လဲဆိုရင်နှစ်နိုင်ငံကြားဆက်ဆံရေးမှာတိုင်းရင်းသားမျိုးနွယ်စုတွေရဲ့အရေးဟာအရေးပါတဲ့ကိစ္စဆိုတာပါပဲလို့ရေးသားထားတယ်လို့ဒီရည်တည်ချက်ကနိုင်ငံတကာအတိုင်းအဝိုင်းကိုလည်းတွားပြီးတော့ထင်ဟပ်စေတယ်လို့ထောက်ပြထားပါတယ်။အခုလိုပိတ်ဆို့အရေးယူမှုတွေရဲ့တက်တန်းကိုတိုးမြင့်တက်မှတ်တာမလုပ်ခင်ကဆိုရင်မြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်ကြာစစ်တပ်ရဲ့ဓာတ်ရိုက်ကိုတွယ်ဝိုက်ပြီးတော့အုတ်ချုပ်ခံခဲ့ရတဲ့လက်အောက်ကနေလွတ်မြောက်ခဲ့ပြီးရတအစိုးရအုတ်ချုပ်မှုအောက်ကိုပြန်ရောက်လာပြီးဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးပြီးတော့ပုံမှန်ဆက်ဆံရေးကိုပြန်လည်အကောင့်ထဲပို့လိုက်မယ်လို့အများကမျှော်လင့်ထားခဲ့ကြတာပါလို့လည်းရေးသားထားပါတယ်။အပြည့်စုံကို The China Post သတင်းစာမှာဖတ်ရှုနိုင်ပါတယ်။ဆက်လက်ပြီးတော့တင်ပြချင်တာကတော့Targeted Burmese tycoon may profit from US sanctions ပြစ်မှတ်ထားခံရသူတထေးဟာအမေရိကန်ရဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုအပြောင်းလဲကြောင့်အကျိုးတောင်ဖြစ်ထွန်းသွားဖို့ရှိတယ်ဆိုတဲ့ခေါင်းစဉ်နဲ့ Timothy McLaughlin ကအရာဝတီ online မှာရေးသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ်။ဘရူးနေကသမ္မတသည့်ဥထင်ကျော်ရုရှားနိုင်ငံကိုထွက်ခွာဖို့လိုက်ပါပို့ဆောင်သူတွေထဲမှာ Stephen Law လို့သိကြတဲ့ထိတ်တန်းစီးပွားရေးလုပ်ငန်းရှင်ထွန်းမြင့်နိုင်တယောက်လဲပါဝင်တယ်လို့အစချီပြီးတော့ရေးသားထားပါတယ်။အဲ့ဒီမတိုင်ခင်တရက်ကပဲအမေရိကန်ပြည်ထောင်စုဗန်ဒါရေးဝန်ကြီးဌာနကပိတ်ဆို့အရေးယူမှုစီးရင်မှာစတီဖင်လောနဲ့သူပိုင်ဆိုင်တဲ့ကုမ္ပဏီ6ခုရဲ့အမိစင်းတွေကိုထည့်သွင်းလိုက်တာပါ။ဒီလိုလုပ်ရက်ကစတီဖင်လောရဲ့စီးပွားရေးအတိုက်မြုံကြီးကိုဟန်တားနိုင်ကြီးမရှိပါဘူးလို့ရေးသားထားပါတယ်။စတီဖင်လောအတွက်အရေးပါတာကတော့အမေရိကန်ဖြေလျှော့ပေးလိုက်တဲ့အထက်မှာသူပိုင်ဆိုင်တဲ့စိတ်ကန်းတဲ့လေစိတ်တွေကနေကုံတွယ်မှုတွေကိုအကန့်အသတ်နဲ့ခွင့်ပြုလိုက်တာပဲဖြစ်တယ်လို့ထောက်ပြထားပါတယ်။သူဟာမြန်မာနိုင်ငံမှာစီးပွားရေးအင်အားအကြီးအမားဆုံးသူတယောက်ဖြစ်တယ်လို့မြန်မာစီးပွားရေးအတန်းဝိုင်းသာမကတရုတ်နိုင်ငံနဲ့လည်းနီးစပ်သူဖြစ်ပါတယ်။တမန်ရဲ့ရုရှားခီးစဉ်အထွတ်ဓာတ်ပုံထဲမှာသူ့ကိုမြင်လိုက်ရတာဟာအစိုးရအသစ်နဲ့အစိုးရအသစ်ကိုစိတ်အနှောက်အယှက်ဖြစ်စေတဲ့စစ်တပ်တို့ကမှပေါင်းကူးဆက်သွယ်သူအဖြစ်လုပ်ပေးနိုင်တယ်ဆိုတာကိုပြသလိုက်တဲ့အားထုတ်မှုလည်းဖြစ်နိုင်တယ်စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို RRD online မှာဖတ်ရှုနိုင်ပါတယ်။ VOE ရဲ့စနေနေ့မနေ့ဖက်အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်အမေရိကန် EDN အတုံးနှုံအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် EDN အတုံးက
Might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက MIGHT, might ga, in a, IS is, RIGHT, right ga, mana, so ro, sgoi khun ye, dai yai, di be ga ro, in a, tou na, mane, so re, tabo myu phit par de. Idiom, di be ga le, shi ma de, nai ngan ma, ana, shi zong, da ma mho, kaba bo ma, ana, shi zong, nai ngan ga, nga lout chin na, nga lout me, nga lout da, mane,ငါမအင်အားရှိလို့အင်အားငါတုံတာမှန်တယ်လို့ခံယူထားတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိကဘာပေါ်မှာအနာရှိရင်ရှိလို့တုံတာဟာမှန်တယ်တုံတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထိပ္ပာယ်ရပါတယ်
In this world today, there are still a few leaders who think might is right.
Anna, she zong a, Anna go tong bi phi shin a, ma ne lu yu sa yin, idiom a tong u ya, be lu pyo m le.
Might is right.
Lu pyo lu ya ba re. Era ga ro, di gri m ne, jin pya ge re, idiom a tong me phi ba re.
ဒါကတော့အင်္ဂလိပ်စာသင်ခန်းစာပူချချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပြပါတော့မယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှမတ်လကကျင်းပခဲ့တဲ့ CSW ခေါ်အမျိုးသမီးများဆိုင်ရာအခြေပြကော်မရှင်ရဲ့260ညီလာခံကိုကြားမှဒန်းတူအခွင့်အရေးဆောင်ရွက်နေတဲ့ဇိုမီအမျိုးသမီးတရားလွှတ်တော်ရှေ့နေဒေါ်ကမ်ကမ်ဒင်းတက်ရောက်ခဲ့ပါတယ်ဝါရှင်တန် DC ကိုရောက်ရှိစဉ်မှာချင်းပြည်နယ်ကအမျိုးသမီးဒန်းတူရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဒေါ်လာလတ်တန်းကတွဲဆုံမင်းမြန်ထားတာကိုအခုတစ်ပတ်အတွက်အမျိုးသမီးကဏ္ဍအတွက်တင်ဆက်လိုက်ပါရယ်နားဆင်ကြပါခင်ဗျာ
အခုပေါ့နော်အမေရိကန်ပြည်တော်စုကိုရောက်ရှိနေတာဒီကြားမှတ်ဒန်းတူအခွင့်အရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာဒီနီလာခံတက်ခဲ့တယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့ပေါ့နော်ဒီကနေ့ကြားမှတ်ဒန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြချင်ပါတယ်
။ဟုတ်ကဲ့ရှင်။
ဒီကျမတန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဒေါ်ကန်ကန်ဒင်းတို့ရဲ့ဒီချင်းပြည်တယ်မှာ
ဟုတ်ကဲ့ရှင်။
ဘယ်လိုလှုပ်ရှားမှုတွေရှိပါလဲရှင်
။ကျမတို့တည်တည်မြို့မှာတော့ကျမတန်းတူမှုအတွက်ကိုကျမတို့အမျိုးသမီးအဖွဲ့ကွန်ရက်ရှိပါတယ်။ချီလန်းတဲ့အမျိုးသမီးကွန်ရက်လို့အမည်ပေးထားပါတယ်။ကျမတို့မြို့နယ်မှာကအမျိုးသမီးအဖွဲ့ဆိုလို့ဘာသာရေးမှာအများကြီးရှိတော့ညာလဲကျမတို့ရဲ့ Civil Society site တော့လကောင်းအမျိုးသမီးများရဲ့နိုင်ငံရေးပါဝင်မှုနှုံးမှာလည်းအဖွဲ့အစည်းမရှိတဲ့အတွက်ကြောင့်မလို့အဲ့ဒါကိုကူစားပြုနိုင်အောင်ဆိုပြီးတော့မှကျမတို့ကချီလန်းတစ်ဆိုပြီးတော့အမည်ပေးထားခြင်းဖြစ်ပါတယ်လို့ကျမတို့ဦးတည်ချက်ကတော့ကျမတို့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအသွင်ကူးပြောင်းရေးကာလနဲ့အညီကျမတို့ရဲ့ယဉ်ကျေးမှုအပိုင်းတွေကျမတို့ရဲ့ရိုးရာဓလေ့အပိုင်းတွေကိုခက်နဲ့လျုံနေစွာသွာလာနိုင်အောင်ကျမတို့ရဲ့ဆေးရူးဆွဲထားတဲ့ဓလေ့များကိုခက်နဲ့လျုံနေစွာပြုပြင်ဖို့ကိုအဓိကထားပြီးကျမတို့ဆောင်ရွက်သွားဖို့ရှိပါတယ်
ဟုတ်ကဲ့ဆိုတော့ပြောရဲဆေးရူးဇွဲအယူဆတွေပေါ့နော်
ဟုတ်ကဲ့ရှင်
အဲ့ဒါဒီကိုပြုပြင်ပြောင်းလဲဖို့ရည်ရွယ်တယ်ဆိုတော့
ဟုတ်ကဲ့ရှင်
ဒီချင်းလူဖွဲ့စည်းမှာစောစောကပြုပြင်ပြောင်းလဲဖို့လိုအပ်တဲ့ဆေးရူးဇွဲအယူဆတွေကဘာပါဒီလဲအမျိုးသမီးတွေပေါ်မှာရောဘယ်လိုသွားပြီးတော့နှိမ့်နာမှုတွေရှိတယ်လို့ယူဆပါတယ်ရှင်
ကျမတို့ဒီရိုးရာမှာပထမဆုံးကတော့ကျမတို့ရဲ့ဖိုးပွားပိုင်အမွေကိုအမျိုးသမီးများမရရှိပါဘူးဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတောင်မှကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူးဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အိမ်ထောင်သက်အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာ ไอ้ตรุ่ยเล่มยากะตาตมีมมวยพွားแค่บูดีอเปญตามมวยเว้เนี่ยอมุตมีตามวยพွားแม้สุญญ์จองมาอมุตาตีซုံးเนี่ยมาไอ้อมุตมีอ่ะกูเนี่ยมิบเองกูเปลี่ยนตั้วยะเนี่ยอเนถาสิบาเดดีอเปญจมารุ่ยเนี่ยดียูยาตันอไว้มาอมวยเกษะเนี่ยปะเสร็จพี่တော့
ตามมวยบุสุยอมุตมีเมียโกดีกะนี่อติอมวยสักกันขวนลงวะมะยาชิแค่จะได้บ่อมุตมีดิไอ้ตองปิゅเรเนี่ยมาอ๋อโอเคกูไปซ้องเพ็ดผ่านกูเนี่ยเบลောက်ชิบาเลยရှင်จมารุเยยูยะดิเลแท้มากูเยอะมะเยไอ้ตองบ่จมารุเยเคโอตรุเยเลมยาเล่ถัดเนี่ยมาตะเกลุเมียกูเยอะมะซ้องทวาลุชิยกู ခဲအိုကိုကိုညီမကပြန်ယူရမယ်အနေထားမျိုးရှိပါတယ်ဒါကတော့ဘိုးတချိန်ကလေးကအခုချိန်အထိပေါ့နော်ဒါကတော့တကယ်တမ်းပြောရင်တော့တကယ်ရိုးရဒလိစေယူဆွဲအနေအထားမျိုးပဲရှိတယ်အဲ့ဒီကိုကိုနိုင်ကကုခဲအိုကိုယူမဲ့နေရာမှာကိုကိုတိုင်းအမျိုးသမီးကိုနိုင်ကဆုံးဖြတ်ပိုင်ခွင့်ညင်းပိုင်ခွင့်လုတ်ပိုင်ခွင့်အမျိုးသမီးအခန်းကဏ္ဍမှာမရှိသေးပါဘူးဆိုတာလည်းပြောပြချင်ပါတယ်
ဆိုလိုတာကတော့ဒီချင်းလူအဖွဲ့စီရဲ့ထုံတန်းဒလိကဆိုလို့ရှိရင်အမျိုးသမီးတွေအပေါ်ပေါ့နော်စောစောကတော့ကန့်ကန့်တင်းရှင်းပြသလိုခွဲခြားဆက်ဆံဒါဒီအများကြီးရှိနေတဲ့သဘောပေါ့ဟုတ်ကဲ့ပါရှင်အဲ့လိုရှိနေတဲ့အခါမှာအခုလိုတော့ကန့်ကန့်တင်းကလည်းလွတ်တော်ရှင်းနေဆိုတဲ့အခါကျတော့ဒီရှူးယူးဇွဲယူစတွေကိုပေါ့နော်ပြုပြင်ပြောင်းလဲပြီးတော့ဒီတရားဝင်ပေါ့နော်ကိုချင်းလူအဖွဲ့စီမှ
အခုဖွဲ့စည်းခြေလမ်းသစ်ဆိုတဲ့ဖွဲ့စည်းကလည်းဖွဲ့ထားပြီဆိုတော့
ကျမတို့ကအဲ့ဒီခြေလမ်းသစ်အဖွဲ့ရနေပြီးတော့ကျမတို့အဲ့ဒီအမျိုးသမီးအဖွဲ့ဝင်များကိုကျမတို့ကရိုးရာဒလိကအခုလက်ရှိကျမတို့ကြင့်သုံးနေတဲ့ကျမတို့ရဲ့လိုင်းနာနေတဲ့ကျမတို့ရက်တီရတဲ့အနေအထားဒီကျမတို့ရဲ့ဒီစာအုပ်မူအရမသွားပဲလူအရသွားနေပါတယ်ဆိုတာကိုကျမသင်သန်းပေးပြီးတော့ကိုဒီသင်ယူနေပါတယ်အဲ့ဒီပြင်မှာကျမတို့ရဲ့ဒီဒလိရိုးရာမှာကတော့ဒီကိုရဲ့မျိုးနယ်တိုင်းမှာရဲ့ကိုရဲ့မျိုးနွယ်စုအလိုက်ရှိပါတယ်အဲ့ဒီမျိုးနွယ်စုအလိုက်ပေါ်မှာတော့မှတမျိုးနွယ်နဲ့တမျိုးနွယ်ကအယူဆချင်းမတူတဲ့အတွက်ကြောင့်မလို့အဲ့ဒီတမျိုးနွယ်စုနဲ့မတူတဲ့အရာတွေကိုတူတဲ့အရာတွေပူးပေါင်းပြီးတော့မှခက်နဲ့မလျော်နေတဲ့ဟာတွေကိုပြုပြင်ကြရအောင်ဆိုတဲ့အသိပညာပေးရဲ့တူးနဲ့တူးဆွေးနွေးတိုင်ပင်တဲ့အဆင့်ထိတော့ရောက်ရှိနေကြပါပြီ
အဲ့တော့တိုင်ပင်ဆွေးနွေးတဲ့အဆင့်ထိရောက်ပြီဆိုတဲ့ခါကျတော့နောက်တစ်ဆင့်ကပေါ့နော်ချင်းပြည်နယ်မှာပေါ့နော်ဥပဒေတွေပြတ်ထမ်းပြီးတဲ့ခါကျတော့ဓာရီကိုတည်ဝင်လိုက်နာဆောင်ရွက်ဖို့အဆင့်ကတော့ကြံနေသေးတာပေါ့
ဟုတ်ကဲ့ပါရှင်
အဲ့လိုကျိုးပါမဲ့ခြေလမ်းကရောဘယ်လိုအခြေအနေရှိပါလဲရှင
်အခုအဲ့ဒီကနေပြီးတော့ကျမတို့ရလာတဲ့ဒေတာတွေအားလုံးကိုကျမတို့ရဲ့ချင်းပြည်နယ်လွှတ်တော်မှာတင်ပြမယ်အဲ့ချင်းပြည်နယ်လွှတ်တော်ကတဆင့်ကျမတို့မှာလိုက်နာကျင့်သုံးနေတဲ့ချင်းအုပ်ပရိရှိပါတယ်အဲ့ဒီချင်းအုပ်ပရိထဲမှာကျမတို့ရဲ့အမွေစက်ခံခွင့်နဲ့ဒေါ်၎င်းကျမတို့ရဲ့ထိမ်းများလက်ထက်ချင်းအမျိုးသမီးအခန်းကဏ္ဍများကိုကျမတို့အဲ့ဒီခြေလမ်းသစ်အမျိုးသမီးအဖွဲ့ကနေပြီးတော့အစိုးတင်သွင်းပြီးတော့မှဒီလွှတ်တော်ကိုတင်ပြမယ်လွှတ်တော်ကနေပြီးတော့ပြည်ထောင်စုလွှတ်တော်ကနေပြီးတော့ပြတ်ထန်းနိုင်ဖို့အဆင့်ထိကျမတို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်အခုလိုမျိုးပေါ့နော်ဒီရှေးရွေးဆွဲအယူအဆတွေရဲ့လွှမ်းမိုးမှုကိုကျော်လွှမ်းနိုင်ဖို့ကကျမတို့ကုခေမြင်ရတာကတော့ဒီအမျိုးသမီးတွေအနေနဲ့ကိုချီတော့ပေါ့ကိုရက်တီနိုင်ဘူးကအရေးကြီးတယ
်
အထူးသဖြင့်ပညာတတ်ဖို့စီးပွားရေးအင်အားတောင့်တင်းဖို့နော်နောက်ပြီးတော့ကိုပိုင်ဆုံးဖြတ်ချက်ချနိုင်အောင်လို့ကိုပေါ်ယုံကြည်စိတ်ချမှုရှိဖို့ပေါ့နော် confidence ရှိဖို့လိုအပ်တယ်ဆိုတဲ့ခါကျတော့အခုလောလောဆယ်အခြေအနေမှာပေါ့နော
်ဟုတ်ကဲ
့ချင်းပြည်နယ်မှာအမျိုးသမီးတွေရဲ့ရေဘူးရအခြေအနေကဘယ်လိုရှိပါလဲရှင်ပညာရေးအခြေအနေကျန်းမာရေးအခြေအနေလူမှုစီးပွားရေးအခြေအနေပေါ့နော်
လူမှုနေထိုင်မှုကတော့ဟိုကျမအမြင်ကတော့တော်တော်လေးကိုအဆင့်နှိမ့်ပါသေးတယ်လို့ဆိုလို့ချင်ပါတယ်ပညာရေးပိုင်းမှာတော့အမျိုးသမီးတော်တော်များများကတော့ဆယ်တန်းကိုကျော်လွှားနိုင်မှုနှုန်းကနည်းတယ် နဲတဲ့ပြင်ကျမတို့ရဲ့ဒီဆင်းရဲမွေးတည်မှုလို့ပဲဆိုရပါလိမ့်မယ်မိဘရဲ့ဝင်ငွေတစ်ခုထဲနဲ့ဖြစ်တဲ့အတွက်ကြောင့်မို့လို့ဒီကနေ့အထိအမျိုးသမီးများကျမတို့ဆယ်တန်းအောင်တော်ညာလဲပညာရေးကိုဆက်သက်နိုင်တဲ့အခွင့်အလန်းကရှိတော်ညာလဲကျမတို့ရဲ့ဝင်ငွေမိသားစုရဲ့ဝင်ငွေကြောင့်မို့လို့မတက်နိုင်သေးတဲ့အခြေအနေအတိုင်းအတာထိပဲရှိပါသေးတယ်လို့
ဟိုနောက်တစ်ခုကပေါ့နော်ဆိုတော့တော့ကန့်ခန့်တင်းပြောသလိုဒီရှိရွေးရဲ့အယူဆတွေပြုပြင်ပြောင်းလဲဖို့ဆိုတဲ့အခါမှာဒီအဆင့်ဆင့်ပေါ့နော်ဥပဒေပြုပြီးအပိုင်းပါအထည်သွားမယ်ဆိုလို့ရှိရင
်ဟုတ်ကဲ့ရှင
်အမျိုးသမီးတွေဟိုအောင်မြင်ဖို့အလွယ်ဆုံးနည်းကတော့အမျိုးသမီးတွေအနေနဲ့ဒီဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာဒီမှာရှိဖို့လိုအပ်တယ်လို့ကျမယူဆပါတယ်အဲ
့တော့
ချင်းပြည်နယ်မှာရောပေါ့နော်အုတ်ချွေးရေးပိုင်းမှာဒီလွတ်တော်ပိုင်းမှာရောအမျိုးသမီးတွေပါဝင်တဲ့အခန်းကဏ္ဍကဘယ်လောက်ရှိပါလဲရှင
်အခန်းကဏ္ဍကတော့အရန်နေသေးတယ်အခုလွတ်တော်ချင်းပြည်နယ်မှာဒီမနှစ်တုန်း2015မှာလဲအမျိုးသမီးတူဦးပဲပေါ့နော်အခုလဲထန်တလာကအမျိုးသမီးတူဦးပဲပေါ့ကျမတို့ရဲ့နိုင်ငံရေးမှာအမျိုးသမီးများကအလွန်ကိုအားနေသေးတယ်အဲ့ဒီအားနေတဲ့အပေါ်မှာရောကျမတို့ဘလောက်အထိသွားနိုင်မလဲဆိုတာကလည်းကျမတို့အများကြီးစူးစမ်းရအောင်ပဲလို့ယူဆပါတယ်
တော့ကန့်ခန့်တင်းတို့ရဲ့ဟိုချင်းယူရမှာပေါ့နော
်ဟုတ်ကဲ့ရှင
်မှတ်သားပွေရာသူယူစကားလေးတွေစကားပုံလေးတွေများရှင်းမျှဝေးပါလားအဲ့ဒီအမျိုးသမီးအမျိုးသားတွေအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော
်ကျမတို့မာဆိုမမမိမိတခုတော့ရှိတာပေါ့နော်စခီအဘီဆန်အနိုဆန်နဲ့အဲ့ဒီအဒီပေကတော့အမေကောင်းရင်တမီးကောင်းတယ်ပေါ့အမေကောင်းရင်တမျိုးလုံးကောင်းတယ်ဆိုတော့ဆိုလိုရင်းဖြစ်ပါတယ်လို့
ဆိုလိုတာက
အမေဥဆောင်မှုကောင်းရင်ဟိုတာသမီးကောင်းတယ်ပေါ့
You can bend but never break me cause it only
ဒေါ်လာတန်စီစဉ်တစ်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာပါအခုတော့တိပတ်နဲ့နီးပညာအစီအစဉ်ကိုထုတ်လွှင့်ပြပါတော့မယ်လေစွမ်းအင်ကနေလျှက်စစ်ထုတ်လွှင့်မှုအကြောင်းကိုတဘာဝပတ်ဝန်းကျင်အင်ဂျင်နီယာဒေါ်အေးအေးကြည်နဲ့ဒေါ်ခင်မျိုးတက်ကတွေ့ဆုံမေးမြန်းပြီးတော့တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ဒီတစ်ပတ်တော့ကမ္ဘာပေါ်မှာတဘာဝဝင်းကျင်ညဉ့်ဉန်းမှုကိုနှေးပါစေတဲ့ပြည်မြဲစွန့်အင်တစ်ခုဖြစ်တဲ့လေစွန့်အသုံးလျက်စစ်ထုတ်တဲ့အကြောင်းတဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပြပေးမှာပ
ါလေစွန့်အင်ကိုလူတွေကအရင်တုန်းကလည်းသုံးခဲ့ပြီးပါပြီလေဟတ်ကြီးတွေသုံးပြီးတော့ရေစုပ်တဲ့ဆက်တွေလုပ်ကြတယ်နောက်ပြီးတော့တီးနှံတွေချိတ်ခွဲတဲ့ဆက်တွေလည်းလေနဲ့သုံးပြီးလုပ်ကြတယ်လေဒီလိုပုံစံနဲ့အခုခစ်တင်မှာတော့လျှက်စစ်ထုတ်ဖို့စဉ်းစားလာကြတာပေါ့နော
်။ဟုတ်လေကနေပြီးတော့လျှက်စစ်ရအောင်လို့ပေါ့နော်။ဘယ်ပစ္စည်းတွေတုံးပြီးတော့ဘယ်လိုလုပ်ရလဲနည်းနည်းပြောပြပေးပါ
။ဟုတ်ကဲ့။ဒီနေ့ပတ်သက်ပြီးလေအားလျှက်စစ်ထုတ်မယ်ဆိုရင်ပထမဆုံးကနေရာရွေးရပါတယ်။ရွေးတဲ့နေရာမှာတာပိုင်ဆက်ကြီးတွေကိုတိုက်ရပါတယ်။တာပိုင်ဆက်ဆိုတာတခြားမဟုတ်ပါဘူး။ဒီမှာဒလက်အတန်ကြီးသုံးခုပါပါတယ်။လေကတိုက်တဲ့အခါမှာအဲ့အတန်ကြီးတွေကလဲပါတယ်။အဲ့အတန်ကြီးသုံးခုနဲ့ဝင်ရိုးတစ်ခုဆက်ထားပါတယ်။အဲ့ဝင်ရောင်းနေသူကစွမ်းအင်ကိုပြောင်းဖို့ပါအဲ့ဝင်ရောင်းကနေပြည့်စစ်ထုတ်ပေးတဲ့ generator လို့ခေါ်တဲ့ပြည့်စစ်ထုတ်အားပေးတဲ့ဆက်ကိုလှည့်ပါတယ်အဲ့လှည့်တဲ့ခါမှာစွမ်းအင်ရပါတယ်ဒီလိုနည်းနဲ့စွမ်းအင်ကိုထုတ်ပါတယ်နောက်ပြီးတော့လေဒီလိုတာပိုင်တစ်ခုနဲ့မပြီးပါဘူးတာပိုင်တွေကိုတန်းစီပြီးထားကြတာပေါ့နော
်ဥပမာလေးတွေနဲ့ပြောပြပေးပါပထမဆုံးဒီမြေပြင်ပေါ်မှာပေါ့နော်မြေပြင်ပေါ်မှာကုန်းပေါ်မှာထုတ်တဲ့ဥပမာလေးနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ကုန်းမြေပေါ်မှာထုတ်နေတဲ့ဥပမာဆိုရင်အများကြီးရှုပ်တာတရုတ်နိုင်ငံလည်းထုတ်တယ်အမေရိကန်နိုင်ငံလည်းထုတ်တယ်အခုအမေရိကန်နိုင်ငံမှာဆိုရင်ကျမတို့နေတဲ့ Texas ပြည်နယ်ကဆိုလို့ရှိရင်ထုတ်လို့မှုစွမ်းအားမှာသူကအမတန်မြင့်မားပါတယ်ဒီတိုင်းမျိုးလိုအထိုင်းထန်နဲ့ကြည့်မယ်ဆိုလို့ရှိရင် Texas ပြည်နယ်ရဲ့အနောက်ဘက်ပိုင်းမှာဆိုလို့ရှိရင်ကပားအချီဆုံးလေနဲ့သုံးပြီးတော့ရက်စထားထုတ်တဲ့နေရာကြီးရှိပါတယ်အေကတသိန်းရှိတဲ့နေရာမှာစောက်ထားပါပါတယ်အဲ့ဒီမှာတာပိုင်းနေပေါ့နော်တာပိုင်းဆက်ကြီးကြီး628ဆက်ရှိပါတယ်အဲ့တာပိုင်းဆက်တွေကကုမ္ပဏီတွေအမျိုးမျိုးရှိရပါ့မှာဆို Mitsubishi ကလည်းတာပိုင်းလည်းပါတယ် GE ကုမ္ပဏီကတာပိုင်းလည်းပါတယ် Siemens ကုမ္ပဏီကပါတာပိုင်းလည်းပါပါတယ်သူတို့ရဲ့အမြင့်ကပေ350ကနေ415ကုန်တိ မြင်ပါတယ်ဒါပိုင်းတစ်ခုနဲ့တစ်ခုကလည်းပေး900လောက်กว่าပါတယ်အဲ့ဒါဘယ်နှမှာလောက်ထားလဲဆိုလို့ရှိရင် walking site တဲ့ channel ကြီးတွေပေါ်မှာပေါ့เนาะအဲ့ရပိုင်းရှင်300လောက်နဲ့ညှိပြီးတော့ပြန်ငှားပြီးတော့စောက်ထားတာဖြစ်ပါတယ်သူကနေဆိုတကယ်လို့စွမ်းအားအပြည့်မှာဆိုလို့ရှိရင်981 megawatt လောက်ရှိတဲ့ power ကိုရနိုင်ပါတယ်အဲ့ power ကအိမ်ပေါင်း2သိန်းနဲ့3000လောက်ကိုလျှက်စတာအားပြီးလို့ရပါတယ် Brosco Wind Complex လို့ခေါ်ပါတယ်သူက2009ကနေစပြီးစောက်တော့ပြီးသွားပါပြီအခုလည်းပတ်နေပါတယ်လျှက်စတာအားထုတ်ပြီးလို့ရှိရင်ဒီလျှက်စချက်ပြုတဲ့ကွန်ရက်ထဲကိုပြန်ထည့်ရတယ်လေအခုအဲ့လိုကွန်ရက်တွေလည်းအခုစောက်ပြီးသွားပါပြီအဲ့အတွက် 10 billion လောက်ကုန်ပါတယ
်ဒီလေဆွန်းအင်နဲ့လျှက်စထုတ်တာကိုကန်ယွန်းရန်ဒေတာတွေမှာဘယ်လိုထုတ်လဲပြောပြပေးပါ
ဒီမှာကျတော့စိတ်ဝင်စားဖို့ကောင်းတာဒဲမပီနဲ့ပါဒဲမပီကတိတိလေးပါသူကကျတော့လွန်ခဲ့တဲ့ဆယ်စုနှစ်စုနှစ်လောက်တည်းကဆက်ပြီးတော့သူတို့ကဒီလေးကနေတအားထုတ်တဲ့မှာသူကရှေ့ဆောင်နေတဲ့ဘက်ကရောက်နေတယ်1980လောက်မှာသူတို့တိုင်းပြည်ကကြာခိုင်နှုန်း90လောက်ကရေနံကိုနိုင်ငံခြားကတင်သွင်းရပါတယ်ဒါပေမဲ့အတင်သွင်းတဲ့ဟာတွေက80နှစ်ခုတည်းမှာနည်းနည်းဖြတ်ခါတော့သူတို့မှာတော်တော်ဆွမ်းအင်ရဒုက္ခရောက်တော့သူတို့ကဟာဒါဆွမ်းလို့မဖြစ်ဘူးငါတို့ဆွမ်းအင်တွေကိုငါတို့ဖန်ကုန်လို့ပဲအားကိုးနိုင်အောင်လုပ်ရမယ်ဒီအားသုံးတာပိုင်းကြီးတွေစောက်ထားပါတယ်တာပိုင်းကြီးရဆိုလို့ရှိရင်အခုဆိုရင်ကိုပန်ဟေဂန်မြို့နားမှာ Baltic ပင်လယ်ထဲမှာရှိပါတယ်ဒါပေမဲ့ပင်လယ်ဆိုရင်တအားကြီးတော့ဝေးတာမဟုတ်ပါဘူးကမ်းနဲ့ပဲเนาะသူက10ခိုင်လောက်ပဲဝေးပါတယ်တရားလေးနဲ့သွားပါတယ်အဲ့ဒီမှာတာပိုင်းကြီး3ခုရှိပါတယ်အဲ့3ခုကပေ900လောက်မြင့်ပါတယ်သူတို့မှာတလဲကြီးတစ်ခုတစ်ခုကတန်20လောက်လေးတယ်အဲ့တာပိုင်းတစ်ခုက 3.6 megawatt ထုတ်ပါတယ်အဲ့ဒါ engine 3000လောက်ကိုပေးနိုင်လို့ဖြစ်ပါတယ်အစားတော့ကတော့မြေကြီးပေါ်မှာပဲသူတို့တာပိုင်းစောင့်လို့ပဲဒါပေမဲ့ဒဲမတ်ပြည်ကတိတိလေးဆိုတော့ဇနီးယားမရှိဘူးဆိုရနဲ့ကြီးတဲ့ရောက်သွားတာပါဒဲမတ်ကခုဆိုရင်သူ့တိုင်းရင်မှာလိုအပ်တဲ့3ပုံတပုံလောက်ကိုပေးနိုင်နေပြီနောက်ထပ်လည်းတစ်ဝက်လောက်ပေးနိုင်တဲ့အထိဖြစ်တော့မယ်လို့ပြောပါတယ်
ဒီလေးရလျက်စစ်သုံးတာအတွက်ကောင်းကျိုးဆိုးကျိုးတွေကိုပြောပြပေးပ
ါကောင်းကျိုးလည်းရှိပါတယ်နည်းနည်းဆိုးကျိုးလည်းနည်းနည်းရှိတယ်ကောင်းကျိုးထပ်ပြီးတယ်ဆိုတော့တစ်ချက်ကသူ့ကိုထုတ်တဲ့ခါမှာသူကလောင်စားပြီးမသုံးရဘူးအဲ့ဒါအရင်ကောင်းကျိုးဖြစ်ပါတယ်ကာဗွန်ဖရီလို့ခေါ်ပါတယ်ကာဗွန်မရှိဘူးပေါ့နော်နောက်ပြီးတော့လေသမားရာသမားတွေနဲ့စိုက်ပျိုးရေးသမားတွေနဲ့ဆိုသူတို့ချင်းချင်းပေါ့နော်ဟိုဘက်ကထုတ်တာလည်းထုတ်သွားသူတို့အောက်မှာလည်းစိုက်ပျိုးလို့ရတာရှိတယ်အဲ့ဒါလည်းသဟာစတာဖြစ်နေပါတယ်အဲ့ဒါအမှန်တန်ကောင်းနေပါတယ်နင်းနေလေးပဲပြောเสียရှိတာကကောင်းကင်မှာပြန်နေတဲ့ငှက်တီးပေါ့နော်ဒီတာပိုင်းကြီးရဲ့လဲတဲ့ခါမှာတကယ်လို့ဟိုပျောက်ကွယ်လို့ရှိနေတဲ့ငှက်မျိုးစိတ်တွေပါလေရှိလို့ရှိရင်သူတို့ကဒီတာပိုင်းရဲ့ဒီပန်ကာလိုလက်တံနဲ့ဝင်သွားပြီးသူတို့တေးသွားတာဖြစ်တတ်ပါတယ်ဒီမှာဆိုလို့ရှိရင်ကောင်းပြောင်နေတဲ့သိန်းငှက်တို့နော်ရွှေရောင်သိန်းငှက်တွေပါလေကိုဆိုလို့ရှိရင်တေးသွားလို့ရှိရင်ဒါပြဿနာရှိရဲ့ဒါပေမဲ့လည်းအခုဆိုရင်ဒီ Washington State ကနေပြီးတော့ Professor တယောက်ကနေတင်ချာနီးအီးရတာပိုင်းဒလက်တီနဲ့ငှက်တီနဲ့တိုက်နိုင်မဲ့နှုံကဘယ်လောက်ရှိတယ်လဲဆိုသူတို့တွက်ပြီးပါပြီအဲ့ဒီဟာကိုတွက်လိုက်ခြင်းအပြင်တာပိုင်းတွေကိုဘယ်နားမှထားရမယ်ဘလို့ထားရမယ်ဆိုသူတို့ရှောင်လို့ရတယ်ပေါ့အဲ့ဒါကတော့တဘာဝပတ်ဝန်းကျင်ပတ်သက်ပြီးတော့တတိထားရမယ့်ဟာတစ်ခုပါပေါ့နော်ဒါပေမဲ့တဘာဝပတ်ဝန်းကျင်ကကောင်းတာနေရတော့လုံးဝကဘာကြီးပုံနေမှုမဖြစ်ဘူးရှိပြီးသားစွမ်းအင်တွေပဲတုံးနေတယ်ဆိုတော့ရတယ်အခုဆိုလို့ရှင်လည်းမှန်မှန်လေးပေးနိုင်နေတယ်ပေါ့နော
်မြန်မာနိုင်ငံအတွက်ဘယ်နေရာမျိုးတွေမှာဒီလေယာလျှက်စစ်ကိုထုတ်လို့အဆင်ပြေမယ်လို့ထင်ပါလဲ
သူကတုံးလို့ရတာတုံးနေတာရှိတယ်တောင်ထိပ်ပေါ်တွေမှာတုံးလို့ရတယ်ဒီပြန်နေမှာတုံးလို့ရတယ်။နောက်ပြီးတော့ကန်ယူတာနေမှာတုံးလို့ရတယ်။အဲ့လိုဒေတာတွေဆိုရင်တုံးလို့ရတယ်။နောက်တစ်ချက်ကဗမာပြည်နဲ့ကောင်းတာဆိုမှတိုက်ဆစ်ဆိုလို့ရှိရင်ဝါဆိုင်ခင်းနေမှာခြံသမားတွေရှိရသူတို့ကနေအောင်ငှားလိုက်ငှားလိုက်တော့ဝင်းတာပိုင်းနဲ့ထားလို့လည်းရတယ်။ဝါသမားတွေကလည်းအိမ်သားရှောင်ပြီးသူတို့အလုံးမပြတ်ဘူးသူတို့အလုံးအမြင့်ကြီးပေါ်လုံနေလို့ရတယ်။
အော်ဟုတ်ပြီဒါမျိုးစဉ်းစားဖို့နော
်ဗမာပြည်မှာဆိုအဲ့လိုမျိုးဖြစ်နိုင်နေဆိုရင်နှစ်ခုပေါ့နော်ဟိုတဟဆတာဖြစ်တယ်ပေါ့နော်ဆိုလို့ရှိရင်ဗမာပြည်မှာကန်ယူရမှာဆိုလို့ရှိရင်လည်းအဝေးသွားစရာမလိုဘူးဒန်မတ်ဆိုလို့ရှိရင်စေကိတ်လောက်ပဲပင်လယ်ထဲကိုထွက်လိုက်တာလေဆိုအဲ့မျိုးဗမာပြည်မှာလည်းလုပ်လို့ရတယ်ပေါ့နော
်ဟုတ်ပြီ
နောက်တစ်ခါဗမာပြည်မှာတောင်ကုန်းတွေအများကြီးရှိပါတယ်ဟိုရှမ်းပြည်လိုနေရာမျိုးပေါ့နော်လေထန်တဲ့နေရာမျိုးရှာပြီးတော့တောင်ကုန်းတွေပေါ်မှာတိုက်ထည့်မယ်ဆိုလို့ဖြစ်ပါတယ်အဲတခုပဲရှိတာပေါ့ဗမာပြည်နဲ့လုပ်မယ်ဆိုလို့ရှိရင်တော့ဒီညက်တီရဲ့ကျဆားနေနေရကိုနည်းနည်းကြည့်ပြီးတော့ဘလို့ဘလို့တာပိုင်းတွေဒီကိုဝင်းတာပိုင်းတွေကိုဒီအားလျက်စထုတ်တဲ့တာပိုင်းတွေကိုဘယ်နှမှာထားရမယ်ဆိုတာကိုနည်းနည်းကြည့်ဖို့လိုပါတယ်။လောက်ဖို့ကတော့အထူးသဖြင့်ကတော့ဒီအားလျက်စကနေလျက်စထုတ်တာတဲ့ကုမ္ပဏီကြီးတွေရှိပါတယ်။သူတို့နဲ့ဆက်သွယ်ပြီးတော့သူတို့ကတဆင့်ပေါ့နော်။ဤပညာတွေယူပြီးတော့အသေးစားဘလို့ထုတ်မလဲ။နောက်တစ်ချက်ကလည်းတက္ကသိုလ်တွေမှာသူတို့သူတေသနာပြုနေတဲ့အလူတွေအများကြီးရှိပါတယ်။သူတေသနာလုပ်ငန်းတွေနဲ့ပေါင်းပြီးတော့အစမ်းလေးပေါ့နော်။ဒီလိုထုတ်ချင်ပါလေဆိုလို့ရှိရင်လည်းဒါမျိုးကဒီအသေးစားမျိုးလေးကဖြစ်နိုင်ပါတယ်
။တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။
ဒါကတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါ VOE ရဲ့စနေနေ့မနေ့ဖက်အစီအစဉ်ဒီကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်အမေရိကန်ပြည်ထောင်စုဟာမဟာမိတ်နိုင်ငံတွေကိုအကာအကွယ်ပေးဖို့အတွက်တနိဌန်ချထားပြီးဒေတာတွင်ဒုံးလက်နဲ့အန်ဒီရဲ့ဖြစ်ပေါ်နေမှုကိုဟန်တားနိုင်ဖို့အမေရိကန်တပ်ဖွဲ့တွေကိုအာရှပစိဖစ်ဒေတာကိုဆစ်လွတ်ထားပါတယ်တိသာထင်ရှားစွာပက်ထင်းတုံချင်းချောက်မှုအန်ဒီရဲ့ဟာမြောက်ကိုရီးယားကနေလာနေခြင်းဖြစ်ကြောင်းလက်နက်ထိန်းချုပ်ရေးစစ်စီရေးနဲ့လိုက်နာဆောင်ရွက်ရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဖရန့်ဂရိုးစ်ကပြောပါတယ်မြောက်ကိုရီးယားနိုင်ငံဟာမအောင်မြင်တဲ့တာလတ်ပစ်ပဲ့ထိန်တုံးကြီးစမ်းသပ်ပစ်လို့မှုတွေကိုဧပြီလ15ရက်နဲ့28ရက်နေ့တွေမှာနောက်ဆုံးပြုလုပ်ခဲ့ပါတယ်။ဒါပြင်မြောက်ကိုရီးယားနိုင်ငံဟာတာဒိုနဲ့တာလတ်ပစ်စကတ်နဲ့နိုဒေါင်းပဲ့ထိန်တုံးကြီးတွေကိုမတ်လ17ရက်နဲ့28ရက်နေ့တွေမှာလည်းစမ်းသပ်ပစ်လို့ခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်နဲ့ဂျပန်နိုင်ငံတို့မှာရှိတဲ့ပစ်မှတ်တွေကိုတိုက်ခိုက်နိုင်တဲ့တာဒိုနဲ့တာလတ်ပစ်ပဲ့ထိန်တုံးကြီးတွေမြောက်ကိုရီးယားနိုင်ငံမှာအများအပြားရှိနေပါတယ်။ပဲ့ထိန်တုံးကြီးတွေကိုပြစ်လွှတ်ခြင်းဟာကုလသမဂ္ဂလူညုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူမှုတွေကိုပျောင်ပျောင်တင်းတင်းချိုးဖောက်ခြင်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာဒေတာရင်းကဂျပန်နိုင်ငံနဲ့အရင်းနှီးဆုံးဒုံးကြီးကာကွယ်ရေးစနစ်ဆက်ဆံရေးတည်ဆောက်ထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာဂျပန်နိုင်ငံရဲ့ကာကွယ်ရေးစနစ်ကိုအကူအညီပေးဖို့နဲ့အမေရိကန်တပ်ဖွဲ့တွေကိုအကာအကွယ်ပေးဖို့လို့အတွက် BMD လို့ခေါ်တဲ့ Aegis ပဲ့ထိန်တုံးတွေတင်မောတွေနဲ့ Patriot ဒုံးကြီးဖြစ်တဲ့စင်တွေဂျပန်နိုင်ငံကိုပို့ထားပြီးဖြစ်ပါတယ်ဂျပန်နိုင်ငံဟာလက်ရှိမှာကွန်ဂိုအမျိုးအစား BMD ပဲ့ထိန်ဖြစ်စီဒုံးကြီး၄ခုတပ်ဆင်ထားပြီးအဲ့ဒီတဲ့တဆင့်ပုံမြင့်နဲ့အတာကိုအမျိုးအစားဖြစ်စီဒုံးကြီး၂ခုထပ်မံတိုးမြင့်တပ်ဆင်မှာဖြစ်ပါတယ်ဒါပြင် Patriot ဒုံးကြီး၂၄ခုနဲ့သူ့ကိုယ်ပိုင်ကြိုတင်သတိပေးတဲ့စနစ်ကိုဂျပန်နိုင်ငံကတပ်ဆင်ထားပြီးဖြစ်ပါတယ်အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာ SM-3 Block IIA ကြပြတိုက်ခိုက်တဲ့ဒုံးကျည်တိဆောက်ရေးအတွက်အနီးကပူးပေါင်းဆောင်ရွက်နေကြပါတယ်။အဲ့ဒီဒုံးကျည်တွေကိုတတ်မှတ်ထားတဲ့2018ခုနှစ်မှာပြည်ဆုံနိုင်ဖို့စ조사လုပ်ဆောင်နေကြပါတယ်။တောင်ကိုရီးယားနဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုဟာအဲ့ဒီမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေနဲ့တောင်ကိုရီးယားနိုင်ငံကိုအကာအကွယ်ပေးဖို့အတွက် Patriot ဒုံးကျည်တွေတပ်ဆင်ထားပါတယ်။တောင်ကိုရီးယားနိုင်ငံဟာလည်းကိုရီးယားဘက်ဆုံလေကြောင်းကာကွယ်ရေးစနစ်နဲ့ဒုံးကျည်ကာကွယ်ရေးစနစ်တို့ကိုတိုးမြှင့်လုပ်ဆောင်နေပြီဖြစ်ပါတယ်။အမေရိကန်တောင်ကိုရီးယားမဟာမိတ်အဖွဲ့ဟာမြောက်ကိုရီးယားကတိုးချဲ့လှုပ်ဆောင်လာမဲ့စကတ်နဲ့တာလတ်ပစ်နိုဒုံးပဲ့ထိန်ဒုံးကြီးတွေကိုကာကွယ်နိုင်မဲ့လေကြောင်းကာကွယ်ရေးစနစ်အတွက်အကျိုးရှိစေမယ်လို့လက်ထောက်ဝန်ကြီးဖရန့်ရိုးစ်ကပြောပါတယ်။ဒါဟာ THAAD လို့ခေါ်တဲ့ကောင်းကင်အမြင်ပိုင်းကာကွယ်ရေးစနစ်လည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ဟာအဲ့ဒီကောင်းကင်အမြင်ပိုင်းလေကြောင်းကာကွယ်ရေးစနစ်ထားရှိရေးအတွက်တရားဝင်ဆွေးနွေးနေကြပြီဖြစ်ပါတယ်။တကယ်လို့ THAAD လို့ခေါ်တဲ့ကောင်းကင်အမြင်ပိုင်းကာကွယ်ရေးစနစ်သာတောင်ကိုရီးယားမှာထားရှိနိုင်မယ်ဆိုရင်ဒါဟာမြောက်ကိုရီးယားကပစ်လာမဲ့ပဲ့ထိန်ဒုံးကျည်တွေကိုကာကွယ်ရေးအတွက်တက်တဲ့ဖြစ်ပါမယ်။မြောက်ကိုရီးယားနိုင်ငံကကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးပဲ့ထိန်ဒုံးကျည်နဲ့နျူကလ িয়ার ဆန်းသတ်မှုတွေပြုလုပ်လာမဲ့အရေးကမဟာမိတ်နိုင်ငံတွေကိုအကာအကွယ်ပေးဖို့အမေရိကန်ပြည်ထောင်စုကတန်ဋိဌာန်ချထားပြီးဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်တဲ့အကြောင်းသောတာရှင်တို့ကိုထပ်မံအသိပေးလိုပါတယ်။ VOA American တန်ကနေစနေနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။UAE မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနေ့ခင်းအစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမနန္နာချန်ကကြီးညာပေးပါလိမ့်မယ
်အီရန်နိုင်ငံဘက်ဒတ်မြို့မှာထောင်ထဲချတဲ့ဆန္ဒပြသူတွေကထူးထူးထပ်ထပ်ချထားတဲ့လက်နက်ကင်အဆောင်အကျပ်တွေနဲ့ပိတ်ဆို့ထားတဲ့ကွန်ကရစ်အတားအဆီးတွေကိုဖယ်ရှားပြီးတော့နိုင်ငံတကာစုံတွေကိုဝင်ရောက်ဖို့ကြိုးပမ်းခဲ့တာကြောင့်တောက်ကြနေနေ့လယ်ပိုင်းကအစိုးရစန့်ကျင်ဆန္ဒပြပွဲတွေဟာအကြမ်းဖက်မှုအသွင်ပြောင်းလဲသွားခဲ့ပါတယ်ဆန္ဒပြလူအုပ်ကြီးက80တိုးလာတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကတနက်တွေပြည့်မျက်ရည်ရိုးပုံးတွေအုံပြပြီးတားဆီးခဲ့ရပါတယ်ဆန္ဒပြသူတချို့နောက်ပြန်ဆုတ်ခဲ့ရပေမဲ့နောက်ထပ်ရောက်လာသူတွေကရှေ့ကိုဆက်တိုးခဲ့ကြတာဖြစ်ပါတယ်မြေထဲပင်လယ်တွင်းမှာလောင်စာဆီအကွက်ကြီးတစ်ကွက်ဖြစ်နိုင်ခြင်းရှိတဲ့အရာတစ်ခုကိုတွေ့ရှိခဲ့တာကြောင့်ပျောက်ဆုံးနေတဲ့ Egypt Air အမှတ် 804 ကိုရှာဖွေရမှာအထောက်အကူဖြစ်နိုင်တယ်လို့ဥရောပကတာဝန်ရှိသူတွေကပြောပါတယ်။ပျောက်ဆုံးလေယာဉ်နောက်ဆုံးရောက်ခဲ့တဲ့နေရာရဲ့အရှိတောင်ဘက်ကီလိုမီတာ40အကွာလောက်မှာစီကွက်ကြီးတစ်ကွက်လို့ယူဆရတဲ့အရာတစ်ခုကိုဂျိုပက်လန်းနဲ့ကအာကာသယာဉ်တစ်စင်းကလှမ်းပြီးတော့ထောက်လန်းတွေ့ရှိခဲ့တဲ့အတွက်ရှာဖွေ ရေလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့သက်ဆိုင်ရာတာဝန်ရှိသူတွေထံအကြောင်းကြားခဲ့တဲ့အကြောင်းဥရောပအာကာသအေဂျင်စီကပြောဆိုခဲ့ပါတယ်အမေရိကန်သမ္မတအိမ်ပြည်တော်လုံခြုံရေးဂိတ်တစ်ခုအနီးတနက်ကင်ဆောင်ထားတဲ့တန်တရားရှိသူတဦးကိုအထူးလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ရတဲ့အထိတင်းမာမှုတွေကြုံခဲ့ရပြီးတဲ့နောက်အဝင်အထွက်အားလုံးပိတ်ဆို့ထားတာကိုအခုခါပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်။တန်တရားရှိသူဟာမျိုးသားတဦးဖြစ်ပြီးပြစ်ခတ်ဖမ်းဆီးခံခဲ့ရတယ်လို့သတင်းတွေကဖော်ပြနေကြပြီးတော့ဘလို့အခြေအနေရှိသလဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။အခင်းဖြစ်ပွားပြီးတနအိမ်မပြည့်ခင်မှာပဲအိမ်ပြည်တော်လုံခြုံရေး Secret Service အမှုတန်းတွေဘေးကင်းလုံခြုံမှုရှိကြောင်းအင်တာနက်လူမှုကွန်ရက်ကတဆင့်ကြေညာခဲ့ပါတယ်
။ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမှန်နန္ဒချမ်းကြညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစီကျွန်တော်ဆံမိုးပေးပါ
This program has come to you from the Voice of America, Washington.